America in Burmese.
မင်္ဂလာညချမ်းပါသတရှင်များရှင် POA မြန်မာပိုင်းစီစဉ်ကနေ2018ခုနှစ်ဇူလိုင်လ17ရက်ပို့ထုံးနေ့ညပိုင်းစီစဉ်တွေကိုည9:30နာရီအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ25 30နဲ့52တို့ကနေတိုက်ခိုင်းယူလာဆင်နိုင်ပါတယ်။ဒီမှာနောက်လာပါအခုညပိုင်းစီစဉ်မှုဖြစ်တာဝန်ယူသိဆက်တော်မှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့နေတိုးမာမိတ်ဖွဲ့ရဲ့နှစ်ပတ်လည်ထည်သည့်ဆွေးနွေးပွဲအဆက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမာမိတ်ဖွဲ့ဝင်ဂျာမနီနိုင်ငံပေါ်လူ့ရှင်ကြားအပြင်းထန်ဝေဖန်လိုက်ပါတယ်။ဒေါက်တာသတင်းဆောင်နှုတ်ကိုတရားဆက်ဆိုဖို့တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်အလွန်မင်းစိုးရိမ်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေတီကပြောဆိုလိုက်ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးတော့မှာပါ
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခေါလုံနေကြတဲ့ဒုက္ခသည်တွေကိုစတင်ထုတ်ပေးနေတဲ့ UN ကတ်မှာဘယ်လိုအချက်အလက်တွေကိုထည့်သွင်းပေးဖို့တောင်းဆိုနေကြပါသလဲ။
အခုယူနေတဲ့ကျူလိုပင်းနဲ့အာကရာပထမထုတ်ပေးတဲ့ကံရအကြီးခံနဲ့မတူပါဘူးခင်ဗျာ
စခန်းနဲ့ဒုက္ခတဲ့တူပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့27ရာစုပင်လုံးပြည်တော်စုညီငယ်ညီလာခံစတင်ကျင်းပတဲ့နေ့မှာပဲရှမ်းပြည်အတွင်းရက်ဆက်တိုက်ပွဲတွေကြောင့်ရွာသား450ကျော်စီပေတိမ်ရှောင်နေရတဲ့တဲ့တင်ထိုင်းနိုင်ငံထဲကအထောက်ထားမဲ့မြန်မာလူသမား20ကျော်ကိုနေရပြန်ပို့တဲ့တဲ့တင်နဲ့နိုင်ငံတကာဆောင်းပါးသပုတ်ကိုလည်းကြားဖို့ရှိပါတယ်ဒါအပြင်ပို့ထုံးနေညတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့တဲ့တင်တွေကိုကောင်းလင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
မြတ်လန်ဒိစာချုပ်ဖွဲ့နေတိုးရဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကနှစ်ပတ်လည်ထည်သည့်ဆွေးနွေးပွဲအဆက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကအချမ်းသာဆုံးဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံဟာရုရှားရဲ့အကြက်ကင်ခံရတယ်ဆိုပြီးလူသိရှင်ကြားဝေဖန်လိုက်ပါတယ်ရုရှားစွန့်ရင်ကုမ္ပဏီ Gazprom ကဂျာမနီရေပိုင်နက်ကိုဖျက်ပြီးတံခွေပိုက်လိုင်းဖောက်လုပ်မဲ့အစီအစဉ်ကိုလက်ခံခဲ့တဲ့အပေါ်နေတိုးတွင်းရေးမှူးချုပ်ယန်စတိုရင်ဘတ်နဲ့ဒီမနေ့မင်းဆက်စားချိန်မှာပဲသမ္မတထရန့်ကဝေဖန်လိုက်တာပါဂျာမနီနိုင်ငံဟာရုရှားကိုနှစ်စဉ်ဒေါ်လာတန်ပေါင်းထောင်ချီပေးနေရပြီးကိုယ်တိထားရမယ့်တိုင်းပြည်တစ်ခုကနေစွန့်ရင်ဝယ်ယူနေရတာကိုထောက်ပြပြီးနေတိုးဖွဲ့ရဲ့ရည်တည်ချက်အပေါ်မှာလည်းသမ္မတထရန့်ကမိကုံထုတ်ခဲ့ပါတယ်။ဂျာမနီနိုင်ငံဟာတိုင်းပြည်ကကြောင်မီးရေးစေုံနဲ့နျူကလ িয়ার စွန့်ရင်တွေကိုစွန့်ပယ်ပြီးရုရှားစီကရေနံနဲ့တန်းခွေတွေကိုအလွန်ကျွံဝယ်ယူနေရတယ်ကိုနေတိုးဖွဲ့ကဆက်စစ်ဖို့လိုတဲ့အကြောင်းလည်းပြောခဲ့ပါတယ်။ထည်သည့်ဆွေးနွေးပွဲအတွက်နောက်ပိုင်းမှာလည်းရောက်လာတဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ရုရှားထိန်းချုပ်ခဲ့ပြီးတဲ့ချိန်တုန်းကအရှိဂျာမနီမှာကလေးဘွားကနေခဲ့ဘူးတော့ကြောင့်အချိန်နေကိုသူ့အနေနဲ့ကောင်းကောင်းသိတဲ့အကြောင်းဒါပေမဲ့လည်းအခုနောက်ဆုံးရုရှားနဲ့စွန့်ရင်ကိစ္စသဘောတူညီခဲ့တာ27ရာစုခေတ်ဂျာမနီနိုင်ငံကိုရုရှားကထိန်းချုပ်အောင်မရောက်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဒေါ်လာ10ဘီလီယံကုန်ကျမဲ့ကမ်းလွန်တန်းဝယ်ပိုင်လိုင်းစီစဉ်ကိုထောက်ခံသူတွေကတော့ဥရောပရဲ့စွန့်ရင်ဖူလုံရင်းနဲ့ကာဗွန်အခြေခံလောင်စာသုံးစွဲမှုတွေကိုရှော့ချရမှာအထောက်အကူဖြစ်စေလိမ့်မယ်လို့ယုံကြည်ထားကြတာပါဒုတိယကွာစစ်နောက်ပိုင်းစစ်ပတ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာအရေးပါတဲ့နေတိုးမဟာမိတ်ဖွဲ့ရဲ့ကာကွယ်ရေးအစီအစဉ်တွေမှာကျန်ဖို့ဝင်နေတဲ့ရန်ပုံငွေတွေပုံမှုထည့်ဝင်ကြဖို့လေသမ္မတထရန့်ကတောင်းဆိုခဲ့ပါတယ်အမေရိကန်ကအမြောက်များထည့်ဝင်နေရပေမဲ့ကျန်ဖို့ဝင်တွေကတော့ပေးတင်သလောက်မပေးရသေးတာဆက်စုနှစ်နဲ့ချီရှိနေပြီလို့လည်းပြောဆိုခဲ့တာပါအတွင်းရေးမှူးချုပ် Student ဘက်ကတော့သဘောထားကွဲပြားမှုတွေရှိနေပေမဲ့နေတိုးဖွဲ့ဝင်တွေကြားအတူတကွာလက်တွဲဆောင်နိုင်နေတာတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်
သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ထောင်ချီတဲ့တရုတ်သွင်းကုန်တွေပေါ်နောက်ထပ်အမေရိကန်ဒေါ်လာ200ဘီလီယံဖို့အခွန်100ရာခိုင်နှုန်းအထိတိုးကောက်ဖို့အဆိုပြုလိုက်တဲ့ပေါ်တရုတ်စီးပွားကအန်အော်တုန်လှုပ်သွားမိတယ်လို့ဒီနေ့တုံ့ပြန်လိုက်ပါတယ်။ကမ္ဘာစီးပွားအင်အားကြီးဆုံးဒီနှစ်နိုင်ငံကြားကုန်သွယ်စစ်ပွဲပြိုပြင်းထန်လာချိန်အခုနောက်ဆုံးထပ်အခွန်တိုးကောက်မှုပေါ်တရုတ်ကုန်သွယ်ဝန်ကြီးဌာနကဒါကလုံးဝလက်မခံနိုင်စရာဖြစ်တဲ့ပြန်လည်လက်တုံ့ပြန်သွားမယ်လို့ချက်ချင်းတုံ့ပြန်လိုက်ပါတယ်။အခုဆိုပြချက်တည်းထွက်လာတာကတရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်ဒေါ်လာ50ဘီလီယံဖို့အခွန်2ဆင့်ကောက်ခံဖို့ချမှတ်ပြီးမှဖြစ်ပါတယ်။အမေရိကန်ကုန်သွယ်ဝန်ကြီးရောဘတ်လိုက်တီဇာကထရန့်မဆွေးရအနေနဲ့တရုတ်ဘက်ကနေကုန်သွယ်မမျှမတလုပ်နေတာတွေကိုရပ်ပေးဖို့ဈေးကွက်ကိုဖွင့်ပေးဖို့နဲ့စစ်မှန်တဲ့ဈေးကွက်တွင်ဝင်ပြိုင်ဖို့တွေကိုစိတ်ရှည်ရှည်နဲ့တောင်းဆိုလာခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့အမေရိကန်ရဲ့ဒီတရားဝင်စိုးရိမ်မှုတွေကိုမဖြေရှင်းပေးဘဲအမေရိကန်သွင်းကုန်တွေအပေါ်စလက်စားချေလာတာဖြစ်တဲ့အခုလိုပြန်လုလာတာအတွက်အကြောင်းပြစရာမရှိဘူးလို့ဝန်ကြီးလိုက်တီဇာကကြေညာချက်ထဲမှာဖော်ပြလိုက်ပါတယ်။ဒီဆိုပြချက်တက်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲတရုတ်ရဲ့ကုန်သွယ်မမျှမတလုပ်နေတာနဲ့
ကျန်လာလာမြို့မှာပဲလူမျိုးရေးကိစ္စကတခုမှာမနေ့ကတိကံဘုံကွယ်သမားတူရဲ့တက်ခတ်မှုကြောင့်လူစစ်နေရောက်တိဆုံးခဲ့ပါတယ်။အာဖဂန်မှာရှိတဲ့အဲစစ်သွေးကြောအဖွဲ့ခွဲကတော့မနေ့ကတိကံဘုံကွယ်သမားတူရဲ့တက်ခတ်မှုကြောင့်လူစစ်နေရောက်တိဆုံးခဲ့ပါတယ်။
အင်းကြီးမက်ဆီဒိုနာနိုင်ငံရဲ့ဂရိနိုင်ငံကဆွေးနွေးညှိနှိုင်းမှုတွေလုပ်နေချိန်မှာရုရှားကဂျာဝင်ဆက်ဖက်နေတယ်ဆိုတဲ့စွပ်စွဲချက်နဲ့ရုရှားတနမန်နှစ်ဦးကိုဂရိနိုင်ငံကနှင်ထုတ်လိုက်ကြောင်းသတင်းတွေထွက်ပေါ်လာနေပါတယ်။ရုရှားတနမန်နှစ်ဦးဝင်ခွင့်မပေးဘဲညှဉ်းဆန်ထားတဲ့ဂရိနိုင်ငံကအခုနောက်ထပ်နှစ်ယောက်ကိုဒီနေ့ထပ်ပြီးနှင်ထုတ်လိုက်တာဖြစ်ကြောင်းလဲ ချိုးဖောက်သူတွေပေါ်ဂရိနိုင်ငံကလိုအပ်တယ်လို့အယူအဆမှဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဂရိနိုင်ငံရဲ့လိုအပ်ကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကလည်းဂရိတန်တမန်နှူးကိုနှင်ထုတ်မှဖြစ်ကြောင်းကိုလည်းရုရှားအစိုးရတာဝန်ရှိသူတွေကထုတ်ပြောထားပါတယ်ခင်ဗျ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညာတိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာတိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ပေါ်ဒူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကပိပခတ်တီနဲ့ပတ်သက်လို့သတင်းရုံးရင်ဖတ်ဆီးခံခဲ့ရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်နဲ့နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတရားစွဲဆိုဖို့တရားရုံးကဆုံးဖြတ်လိုက်တဲ့ပေါ်အလွန်မင်းစိုးရင်ကြောင့်ကုလသမဂ္ဂလူ့ခွင့်ရေးထူးခုစေတွေကပြောဆိုလိုက်ပါတယ်။ဆွဆွဲချက်တွေအားလုံးယူသိမ်းပြီးအမြန်ဆုံးပြန်လွတ်ပေးဖို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခုစေရန်ရင်းလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အကွာအဝေးပေးရင်းနဲ့မြင့်တင်ရေးဆိုင်ရာကုလသမဂ္ဂထူးခုစေဒေးဗစ်ကေတို့ကဒီကနေ့ပဲကြေညာရေးထုတ်ပြန်တောင်းဆိုလိုက်ကြတာပါ။ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့အမြင့်ဆုံးထောင်နဲ့14နှစ်ထိကြာခံရနိုင်တဲ့1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်ချက်အုပ်တွေနဲ့ရေးရီဖို့ရန်ကုန်တိုင်းမြောက်ပိုင်းခင်တရားရုံးကတင်းလာနေမှာပဲဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ဖက်စီကတဲ့တောက်တွေကပြင်ပနဲ့ဆက်သွယ်ခွင့်မရကြတယ်လို့ကျမ်းမာရေးအတွက်စေကူတောက်ခွင့်မရတာအရေးပြတာပါဝင်စိုးရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ပုံမှာလည်းစိတ်ပြည့်မိတဲ့အကြောင်းကုလသမဂ္ဂထူးခုစေတွေရဲ့ပူးတွဲကြေညာချက်မှာပြောဆိုထားပါ။သတင်းမီဒီယာလွှတ်ခွင့်နဲ့အများပြည်သူသတင်းတွေသိရှိခွင့်ရရှိရေးပေါ်မြန်မာအာဏာရှင်တွေအနေနဲ့လေးစားလိုက်နာဖို့မီဒီယာလုပ်ငန်းတွေဘေးအန္တရာယ်ကင်းကင်းလုံနိုင်အောင်သတင်းသမားတွေကိုအကောက်အွယ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။သတင်းသမားတွေအပါအဝင်တက်ကြွလှူရှာသူတွေအေးအေးယူခံရလို့ရှိရတဲ့မြန်မာနိုင်ငံလျှို့ဝှက်ချက်အဲ့ဥတွေကိုလည်းပြန်လည်သုံးသပ်ပြီးနိုင်ငံတကာဥပဒေအရတာဝန်ရှိတဲ့အတိုင်းပြင်ဆင်ဖို့လည်းတိုက်တွန်းခဲ့တာပါ။ရိုက်တာသတင်းတော်တီပေါ်တရားစွဲဆိုဖို့တရားရုံးဆုံးဖြတ်ချက်အပေါ်မှာကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီတို့ကလည်းအစိုးရမှဝေဖန်ထားတယ်လို့သတင်းသမားတွေကိုပြန်လည်ပေးဖို့လည်းတောင်းဆိုထားကြပါတယ်။
ထိုင်းနိုင်ငံကလှိုင်ကူထဲမှာပြိမိနေကြရကနေလက်မြောက်လာတဲ့လူငယ်ဘောလုံးအသင်းဝင်တွေဟာကိုယ်လေးချင်းရော့ချနေပေမဲ့ရေဘူးရချက်မှိုက်အချင်းတွေကောင်းမွန်နေကြအောင်အစိုးရတာဝန်ရှိသူတယောက်ကထုတ်ပြောလိုက်ပါတယ်။ချင်းရိုက်မြို့ကဆေးဥမှာကုသမှုခံယူနေရပြီးလမ်းလမ်းဆန်းဆန်းတွေ့ရတဲ့လူငယ်တွေရဲ့တပ်ဖွဲ့တွေကိုလည်းအားလုံးကိုကယ်တင်နိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲထုတ်ပြန်ပြသခဲ့ပါတယ်။ဆေးကုသမှုခံယူနေတဲ့လူငယ်ဘောလုံးသမားတွေကိုမိဘတွေကမှန်ပရင်းပေါက်ကနေကြည့်နေတဲ့ပုံတွေကိုလည်းပြသခဲ့ပါတယ်။ကလေးတွေကိုတော့ယောဂကုသမှုမဖြစ်အောင်ချုပ်တင်ကာကွယ်တဲ့အနေနဲ့မိဘတွေနဲ့တွေ့ဆုံခွင့်မပေးဘဲဆက်လက်ပြီးတရားခွဲထားပါတယ်။ဘောလုံးသမားလူငယ်တွေဟာကိုယ်လေးချိန်၄ပုံကျော်လောက်ကြာသွားခဲ့ကြောင်းလည်းထိုင်းချက်မဲ့ရာရှိ ထောင်ချိုင်းလဝေလိုင်ရတနာဖွန်ကသတင်းထုတ်တွေကိုပြောခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခရိုင်မှာရှိတဲ့ထမ်လွန်းလှိုင်ကူထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေကြီးရာကနေ18ရက်ကြာပြိမိနေခဲ့တဲ့ဘောလုံးအသင်းဝင်တွေကိုတော့၃ရက်ဆက်တိုက်ရင်ကိုသမားတွေကကယ်ဆယ်ခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပထမအထုပ်ဖြစ်၄ရက်ကိုစတင်ကယ်ထုတ်ခဲ့ပြီးတနင်္လာနေ့မှာနောက်ထပ်၄ရက်နဲ့နောက်ဆုံးအထုပ်ဖြစ်မနေ့တုန်းကခလေး၄ရက်နဲ့နေ့ပြကားတို့ကိုကယ်ဆယ်ခဲ့တာပါ။ကယ်ဆယ်ရေးလုပ်ငန်းကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုလည်းထိုင်းအထူးရေးတဲ့ဖွဲ့က Facebook Internet ဆာမနာပေါ်မှာဒီနေ့ပဲထုတ်ပြန်ကြသခဲ့ပါတယ်ခင
်ဗျ။အာယွန်ရောထိခိုက်စေတဲ့အစိတ်ကတင်ခဲ့တဲ့ဗြိတိန်နိုင်ငံသားအမျိုးသားအခုခါမှာစိုးရိမ်ရတဲ့အခြေအနေမှာမရှိရတဲ့အကြောင်းစိတ်ကူးစားမှုခံယူနေရလန်ဒန်ဆေးရုံကတာဝန်ရှိသူတစ်ယောက်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။ချာလီရော်လေးရဲ့ကျမ်းမာရေးအခြေအနေဟာမနေ့ညပိုင်းကစားလို့တိုးတက်မှုတွေရှိခဲ့ကြောင်းနဲ့စိုးရိမ်ရတဲ့အခြေအနေကနေတည်ငြိမ်လာတဲ့အဆင့်ကိုရောက်လာပြီဖြစ်တဲ့အကြောင်းဆဲလစ်ပါရီဆေးရုံပြည်သူ့ဆက်ရှောက်ရေးဌာနညွှန်ကြားရေးမှူးလော်နာဝါကင်ဆန်ကပြောဆိုလိုက်တာပါ။ဗြိတိန်နိုင်ငံသားအသက်45နှစ်အရွယ်ရော်လီနဲ့54နှစ်အရွယ်ဒေါစတုကတ်တို့ဇုံတွေဟာဇွန်လ30ရက်နေ့ကMS ပါရီမြို့မှာစီအခေဆိုဗီယက်ယူနီယံလက်ထက်မှာထုတ်လုပ်ခဲ့တဲ့စစ်ပတ်သုံးနိုဗစ်ချော့ခ်အာယွန်ရော့ထိခဲ့စေတဲ့အစိတ်အသက်တင်းခဲ့ပြီးတဲ့နောက်မှာပဲနာမကျန်းဖြစ်ခဲ့ကြတာပါအမျိုးသမီးဖြစ်သူစတော့ကတ်ကတော့အစိတ်တင်းခဲ့ရာကတည်ဆုံသွားခဲ့တဲ့အတွက်ဘရစ်ရှားအာနာမန်တွေကလူသတ်မှုနဲ့အမှုဖွင့်စုံစမ်းစစ်ဆေးနေပါတယ်အစိတ်တင်းခဲ့တဲ့ကိစ္စဟာရုရှားနိုင်ငံရဲ့လက်ချက်ဖြစ်တဲ့အကြောင်းဘရစ်ရှားကာဝေးရေးဝန်ကြီးကေဗင်ဝီလျံဆန်ကပါလီမန်ကိုတင်းလာနေတော့ကပဲပြောကြားထားပါတယ်ရုရှားဆိုရကတော့ပြည်ထောင်နိုင်ငံရဲ့စစ်ဆွဲနေသလိုစိတ်ထောင်ဝင်တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့သူတို့လက်ချက်မဟုတ်တဲ့အကြောင်းငင်းဆန်ပြောဆိုထားပါတယ
်။ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့ဒီနေ့ semi final နောက်ဆုံးပွဲစဉ်အဖြစ်ခရိုအေးရှားနဲ့အင်္ဂလန်အသင်းတို့ကစားကြမှာဖြစ်ပါတယ်။ဒီနေ့ပွဲမှာရှုံးတဲ့အသင်းကတော့ပြင်သစ်ကိုတကူဂိုးမရှိနဲ့မနေ့တုန်းက semi final မှာရှုံးထားတဲ့ဘယ်ဂျီယံအသင်းနဲ့စနေနေ့မှာတတိယနေရာလူပွဲအတွက်ကစားကြရမှာပါ။ဒီနေ့ semi final မှာနိုင်တဲ့အသင်းကတော့လာမယ့်တနင်္ဂနွေနေ့ကျရင်ပြင်သစ်နဲ့နောက်ဆုံးဘောလုံးပွဲကစားရပါတော့မယ်။ဒီနေ့ကစားမယ့်ခရိုအေးရှားအသင်းဟာလွန်ခဲ့တဲ့နှစ်ပေါင်း1998ခုနှစ်တုန်းကပြင်သစ်နိုင်ငံကအင်ရှင်အဖြစ်ကျင်းပဘူးတဲ့ကမ္ဘာဖလားပွဲမှာနောက်ဆုံးအချိန် semi final အဆင့်ကိုရောက်ခဲ့ဘူးတဲ့အသင်းလည်းဖြစ်ပါတယ်။2006ခုနှစ်မှာနောက်ဆုံးအချိန်ဘောလုံးပွဲကိုရောက်ဖူးခဲ့ပေမဲ့ချန်ပီယံဆုနဲ့လွဲခဲ့ဘူးတဲ့ပြင်သစ်အသင်းကတော့မနေ့တုန်းက semi final ပွဲမှာဘယ်ဂျီယံကိုအနိုင်ရလိုက်တဲ့အတွက်မျှော်လင့်ချက်တွေလည်းတချို့ပြန်ကြီးထွားလာခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့သိန်းနဲ့ချီရဲ့ဒုက္ခသည်တွေကို UN ကတ်တွေစာလုပ်ပေးနေပြီဖြစ်ပေမဲ့လို့မြန်မာပြည်မှရိုဟင်ဂျာများဆိုတဲ့အချက်အလက်ကတ်ထဲထည့်သွင်းပေးဖို့ UNHCR ကိုထပ်မံတောင်းဆိုထားတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ပြည်ခရက်နဲ့ဒုက္ခသည်တွေအလုံးရင်းနဲ့ခိုးလုံလာကြစဉ်ကတော့ဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးဖက်ကစခန်းတွင်စည်ရင်းဝင်အတိမတ်ပြုကတ်တွေထုတ်ပေးခဲ့ပြီးတစ်နှစ်အကြာမှာတော့ကုလသမဂ္ဂအတိမတ်ပြုဒုက္ခသည်ကတ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးပေါင်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။မဆူမုံကဆက်သွယ်ညံထားပါတယ
်ပြီးခဲ့တဲ့ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းမြန်မာနိုင်ငံဘက်ချင်းကနေဘင်္ဂလားဘက်ကိုခိုးလုံရောက်ရှိနေတဲ့တိမ်းရှောင်လာတဲ့သူ9သိန်းကျော်အပါအဝင်ရိုဟင်ညာမွတ်စလင်ဒုက္ခသည်ပေါင်း9သိန်းကျော်အတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံက UN ထောက်ထားကတ်တွေကိုပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကစတင်လှုပ်ဆောင်ပေးခဲ့ပြီး6လအတွင်းအပိသက်ဆောင်ရွက်သွားမှာဖြစ်တယ်လို့ UNHCR ကပြောဆိုထားပါတယ်ဒုက္ခသည်စခန်းတွေကအသက်12နှစ်အထက်ကလေးငယ်ကနေစလို့ဒုက္ခသည်တဦးချင်းစီရဲ့မိသားစုစည်းရင်အချက်အလက်တွေကိုစတင်ကောက်ခံယူပြီးမှတ်တမ်းတင်နေတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့ UNHCR ကုလသမဂ္ဂမဟာမင်းကြီးယုံကနေကိုယ့်ရဲ့အချက်အလက်တွေစတင်ကောက်ခံနေတဲ့အခြေအနေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံ Causes Bazaar အနီးကဘာလူခါလေဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူဦးဤစလန်ကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ပါသူတို့က12နှစ်အထက်စီရောက်ကြမီနာအခုလုံးကိုသူတို့ကကွန်ပျူတာစနစ်နဲ့အဲ့ဒါသူတို့ကလုပ်ဆောင်ပေးနေတာပါအော်အဲ့မှာတော့အချက်အလက်တော့မြန်မာနိုင်ငံကမြန်မာနစ်ရှင်းပစ်ပြီးတော့အဲ့မှာရေသားသရကိုထည့်ရပါတယ်ဒါပေမဲ့အဲ့မှာကျွန်တော်ရဲ့မြန်မာရိုဟင်ဂျာနစ်ရှင်းပစ်ပြီးတော့မပါဝင်လို့ရတာကျွန်တော်ကဖိနှောင်းမှုလုပ်တယ်အဲ့ဒီဟာပါဝင်မှုရရှိမှာကကျွန်တော်ကလက်ခံတော့မှာပါအဲ့ဒါရင်းနှီးဆရာရဲ့မဟာမင်းကြီးကိုလည်းကျွန်တော်ကသင်ပြသားပါသရရှိပါတယ် အဲ့ဒီဟာနဲ့အစင်ပြေနေစီကျွန်တော်ကလက်ခံသုံးပါပါအခုကတော့အဲ့ဒီ disk ရဲ့နေရာပေါ်တာဒုက္ခရဲ့စက္ကန့်မှာစက္ကန့်ပြီးတော့သူက ID ကအဲ log on ပေးနေတာကိုတွေ့ရပါတ
ယ် UN ကတ်တွေထုတ်ပေးနိုင်မှုအတွက်ဒုက္ခတဲ့စက္ကန့်တချို့မှာလုပ်ငန်းရှင်တွေစတင်ဆောင်ရွက်နေတာဖြစ်ပြီးဒီလိုကိုယ်ရေးချက်လက်တွေကောက်ခံတာဆင်းရဲပြုစုနေတာနဲ့ပတ်သက်ပြီးတော့ Rohingya ဒုက္ခသည်တွေဘက်ကကတ်ထဲကိုသူတို့ထည့်သွင်းပေးဖို့တောင်းဆိုထားတဲ့အချက်လက်တွေကို UNHCR ကိုထပ်မံတောင်းဆိုထားတယ်လို့ကော့ဆက်ပဇာအနီကုတုပလောင်ဒုက္ခသည်စခန်းနေဦးမောင်မောင်ကပြောပြပါဗျ။
အခုကျွန်တော်ကမြန်မာနိုင်ငံမှာလူမျိုးပေါင်းစုံတောက်ခခံနေရတာရှိတယ်။ခြေချမ်းလက်ရှိတဲ့စင်းလက်ရှိတဲ့ဒါမှမဟုတ်ကျွန်တော်ကတောင်းဆိုထားတဲ့ဝန်ဟင်ရလို့ ADC ဆိုပြီးတော့ကျွန်တော်တို့ကတမ်းမဲ့ပြရမယ်ဆိုပြီးတော့သူတို့ room ကိုကျွန်တော်ကတောင်းဆိုထားတာရှိတယ်။အဲ့ဒီအတိုင်းသူတို့လောက်ဖြစ်မယ်လို့ပြောထားတ
ယ်။ရခိုင်မြောက်ပိုင်းအကျန်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းနေပြည်တော်ရှင်းလင်းမှုတွေအတွင်းအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုတင်ဆောင်လာကြစဉ်တုန်းကတော့ဒုက္ခသည်စခန်းတွေထဲမှာနေရာချထားပေးဖို့ဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးဌာနဘက်ကစခန်းတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့သူတို့ရဲ့နာမည်မြမပြည်ကနေရာလိပ်စာနဲ့မိသားစုအချက်လက်တွေကိုစာရင်းသွင်းမှတ်သားပြီးအတိအမှတ်ပြုတ်ကတ်တွေကိုထုတ်ပေးခဲ့တယ်လို့ဦးဤဇလန်ကပြောပြပါတယ
်။ဒီကျဲ2019စကံမလောက်မှာကျွန်တော်တို့အများဆုံးရဒုက္ခစေရသူလာရကျင်လာရောက်လာတာရှိတယ်။အဲ့ဒီအချိန်မှာသူတို့ရဲ့ဒီနောက်ပိုင်းအောက်တိုဘာလလောက်မှာအဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကနေ ID check ဆိုပြီးတော့ပြုလုပ်ပေးနေတာကိုသိပါတယ်။အဲအခုယူနေစီအားပြုလုပ်ပေးနေဟာခရပထမထုတ်ပေးတဲ့ကံနဲ့ ID ချက်နဲ့မဆိုပါဘူးခင်ဗျာ smart card လို့ခေါ်ပါတယ်အဲ့ဒီ smart card ကကွန်ပျူတာနဲ့ဓာတ်ရိုက်လျက်တာဟိုစင်တာရဲ့အစဲပိုင်းကိုပါသူတို့ကဟန်တက်ပြီးတော့ဒုက္ခစီအစဲမဲ့ပြုပြီးတော့အဲ့ဒီပုံစံနဲ့သူတို့ကအဲခက်ကိုထုတ်ပေးနေတာပ
ါအခုထုတ်ပေးမဲ့ UN ကတ်ကတော့ပို့ပြီးတော့မှအထောက်ထားခိုင်လုံမှုတွေနဲ့ပြည်ပညာပိုင်းဆိုင်ရာအစီအမြင့်ပြီးတော့စခန်းမင်းရိတ်ခါဆေးဝါးပစ္စည်းစားတဲ့လူသားချင်းစာနာမှုကူညီပေးတဲ့လုပ်ငန်းတွေဒုက္ခသည်တွေအတွက်ဆောင်ရွက်ပေးရမှာလဲပို့ပြီးတော့မှအဆင်ပြေချောမွေ့လွယ်ကူလာစေဖို့ရည်ရွယ်ထားပုံရတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်တင်းချီခိုလုံနေတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်ပေါင်း4000ကျော်လောက်အခုချိန်ကစတင်ပြီး UN အကတ်တွေရရှိနိုင်မှုအချက်လက်တွေလာရောက်ပေးနေကြပြီးတော့လူတွေ့မေးမြန်းမှုတွေမိသားစုကိုရေးရာဆိုတဲ့အချက်လက်နေရာလိပ်စာစာတာတွေကို UNHCR နဲ့အတူနိုင်ငံတကာ NGO ဖွဲ့စည်းတွေကဝင်နဲ့150ကျော်ကပူပေါင်းပြီးအချက်လက်ကောက်ခံနေပြီလဲဖြစ်ပါတယ်ရှင
်မဆွန်မွန်တင်ပြတော့ပါရှင်ခုတော့ငင်းငယ်ရင်ညှိလာခန့်ကျင်းပနေချိန်မှာတိုင်ရနာပြည်သူ့ရေးစစ်ပေးရှောင်ရတဲ့တရင်ဖက်တင်ပြခြင်းပါတယ်27ရာစုပင်လုံးပြည်တော်စုငင်းငယ်ညှိလာခန့်ကျင်းပတဲ့နေ့မှာ NCA အပြစ်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြမတပ်မတော်တို့ရက်ဆက်တိုက်ပွဲတွေကြောင်းရှမ်းပြည်နယ်တောင်ပိုင်းမုန်းကုံမြို့နယ်ကရွာသား450ကျော်စစ်ပေးတင်ရှောင်နေရတယ်လို့စာဝန်ရေးလိုအပ်ချက်ရှိနေတယ်လို့နယ်မြေခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်RCSS တပ်ဖွဲ့ရှိရာတပ်စခန်းဖက်ကိုတပ်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်လာလို့ပြစ်ခတ်မှုဖြစ်ပေါ်ရတယ်လို့လည်း RCSS တာဝန်ရှိသူတွေကပြောပါတယ်။ POA ထိုင်းခြေဆိုင်တည်င်းထောက်နိုင်ကွန်းအိမ်ကတည်င်းပေးပို့ထားပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ဟိုခန်းကျေးရွာအုပ်စုတွင်ဒီကနေ့စဖြစ်ပွားနေတဲ့တိုက်ပွဲကြောင့်စစ်ရှောင်ရွာသားတွေဟာဟန်ငိုင်းဖုန်ကြီးကျောင်းမှာခိုလုံနေရတယ်လို့စစ်ရှောင်တွေကိုစွာရောက်ကြည့်ရှုခဲ့တဲ့ကြည်တီမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်စိုင်းဆန်မင်းကပြောပါတယ်။
ဒီနေ့မနက်9နာရီခန့်တိုင်းမှာလည်းခတ်ဖြစ်တယ်ကြ။ဝနေ့ကမနက်9နာရီကနေမိုးချုပ်တဲ့အထိတနေကုန်ဖြစ်တယ်ကြ။တိုက်ပွဲအချင်းကနေ DSS လို့ပြောတယ်ကြ။အခုစစ်ဆောင်ကဖုန်ကြီးကျောင်းရောက်နေတယ်ဆို။ခန်းကားရွာမှမှာဖုန်ကြီးကျောင်းကနှစ်ကျောင်းရှိတယ်ကြ။အဲ့ဒီနှစ်ကျောင်းမှာခွဲပြီးတော့မှနေနေတယ်ကြ။ဒီရေရတော့450ကျော်ပြီးတော့ရွာကကုန်းညောင်ရွာ၊ဖာသားရွာ၊သံကြောစံပေါင်ရွာ၊လောင်တောင်းရွာသူတနတ်တန်လေးပုံမှန်နဲ့ကြားတော့ထွက်ပြေးတာကိုကြောက်တော့ဘောနော
်ကြေးရွာသားတွေနေနဲ့သုံးလုံးနှံ့လန်နဲ့တခြားကြေးသီးမိုင်းရဲမိုင်းကင်တို့ဘက်ကိုလည်းတင်းချောင်နေကြရပါတယ်ဟန်ငိုင်းဖုန်ကြီးเจ้าမှာခူလုံနေရတဲ့ဆစ်ချောင်တွေဟာလူအချက်တွေရှိနေတယ်လို့ကျောင်းနေရွယ်ကလေးတွေလည်းရှိနေတယ်လို့ဆိုင်းဆန်မင်းကဆက်ပြောပါတယ
်လူအချက်တွေပြည်လို့တော့ဘောနော်အဲဒီလိုခက်ပြေးလာတော့အပြစ်ထယ်နဲ့ကိုတခုချက်ထောက်လာတာသူဖဏတ်တော်မစည်းမရဟုတ်ဒီတိုင်းထွက်ပြေးလာတာကုန်းရောင်ရွာဖာသားရွာတဲ့နေရွာသမကတကြောင်းရှိတယ်ဒီကြောင်းကြောင်းလုံးလုံးဆက်ပြေးလာကြအခုတလောတော့ဘလို့မှစီစဉ်လာတာတော့မရှိကလေးလေးလည်းခုနေ့ဒီကြောင်းသိန်းနဲ့ဝတ်နေတော့မှခုနေ့ကတည်းကထောက်ပြေးလာတာခုနေ့ဒီပေါ်ဖို့မလဲနိုင်လို့ကြအရင်ဆုံးစဉ်းစားပြရမှာတော့ဒီအတွက်ရှင်နေတဲ့ဤတော့ကအသာတောက်တွေအတိအကျတော့ဘလို့စပိုင်းတမ်းမှာဒီပြည်ရည်ကိစ္စစဉ်းစားတာပေါ့
စူလိုင်လာ9ရက်နေ့ကနေဒီကနေ့အထိမြမတမတော်နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC တို့ကြားရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်တွင်မှာတိုက်ပွဲဖြစ်ပွားနေခဲ့တာပါ တမရုံနေနဲ့တောင်ပိုင်းရှမ်းပြည်တမရုံရှိရသစကံဘက်ကိုအင်အားဖြစ်တဲ့သုံးလင်းရှာဖွေနေတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ရတယ်လို့
ရင်းချမ်းရေးလုပ်ငန်းစဉ်အတွက်ကျူပန်းနေတဲ့ကာလမှာတိုက်ပွဲတွေမဖြစ်တဲ့ဘူးလို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။တပ်တွေမဖြစ်အောင်ကျွန်တော်တို့ကလည်းထိန်းပါလေကြောင့်နော်။ကျွန်တော်တို့ဒီဘက်ကမှာဒီလိုမျိုးမဖြစ်တဲ့အရေးပေါ့။တပ်ကမိစပ်တစ်ပြည်မှုတစ်ဖက်နဲ့မဟုတ်ရနဲ့မိတ်မိလို့လည်းကျွန်တော်ဆိုင်ရပြည်တယ်မှာမဖြစ်ရဘူး။ရှမ်းပြည်နဲ့မိုင်းကန်မြို့နယ
ตามรอเนี่ยมาจำมาจำสุดเลยสี่ปีไปขาดเลยเพียบวันนี้ละวะตอนไปเช้ามีตามรอฮะนักเศรษฐีอยากสูบเป็นลงยีลากามากูสิเลี้ยเพียแต่ยังในปีแม่อายุราศีลุยมิวไลน์ในงานยิสุนีบัวมาเจียมบ้านหลังดีเรื่องนี้มาสินีบาร์เลยเช้ามีเนี่ยนักเชื่อมีเนี่ยเป็นมาตียาปายด้วยตามรอเนี่ยตายจากลันนักการพ่อด้วยจ้าไต้หวันเปลี่ยนเลยเพียบวันละเดือดตีลูกไต้หวันด้วยเจ้าและสิสุยากันเนี่ยตีสองนี่แหละยิ่งใช้ยิ่งลงงานสิเราเนี่ยจันยาบีแต่เพื่อนเนี่ย
Mango and the Din Bibu Dora Washing, Kuro Tang Pegadrinabo Saya Oma, Tainangan, Pangamune, Niazon the Waiga, Pansimire, A Tau Tame, Nima, Nasana Ugo, Tang Anabaniga, Nima Tayongo, Lebyang Bilai Bare, Eri Lurigo, Nima Tayonga, A Tau Tari, Tobabiro, July La Say Ninaga, Tanya Manez out.
ไทม์မြန်မာနေစကမဲဆောင်မျိုးကိုပြန်ပို့ပေးခဲ့တာပါအကြောင်းဆုံးကိုတော့ထိုင်းကနေမှအေးအေးမှကတရင်ပေးပို့ထားပါတယ်ရှင်ထိုင်းနိုင်ငံတွင်မှာနိုင်ငံသားအလုပ်သမားတွေနဲ့ပတ်သက်တဲ့ဥပဒေအရစီယမ်းမဝင်အထောက်အထားမဲ့သူတွေကိုလိုက်လံဖမ်းဆီးခဲ့တာဟာဂျွန်လ9ဆုံးပတ်ကနေစတင်ခဲ့တာပါဒီနောက်မှာတော့နေရာဆောင်မှာရှိတဲ့အထောက်အထားမဲတွေကိုနိုင်ငံကလက်မှတ်ဗီဇာတက်တန်းကုန်နေသူတွေကိ ဒီမှာဖမ်းမိသူတွေကိုတော့မြန်မာတန်ယုံကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးမြန်မာတန်ယုံကိုစားပြုပြီးအလုပ်သမားတွေကိုဥပဒေကြောင်းရအခုညီပေးနေတယ်ရှင်းနေဦးအောင်မျိုးတန်ကပြောပါတယ်မနေ့ကဟိုကားနှစ်စင်ပေါ်နှစ်နှစ်ရောက်လေးပြီအဲဒီအဇုံဟာပေါ့အထောက်ထားမဲ့ဒီကူအဲဒီပြန်ပို့ပေးတယ်တဘောပါပဲအဲဒီခါမှာတော့ဒီကတန်ငန်းညွှန်ကြားချက်နဲ့မြန်မာတန်ယုံကနေပြီးတော့တန်ရရှက်နေပြီးတော့မ
Tiwe Ma, the board to get out of the Subare.
A man of the year Conalan Ronsesiniga, Nananga and Siwe both Kanang and Manang and Tiwi Siwe look about. So the Kama, the Nangani, Pansi Messrs. Tite, Pansi Lagelusin, and Matanga, and what the Lukuni Mamus of him may so be doctor and Shiba.
Okay,
the monitor of the Pansi de Kama, a woman built for.
ကျန်လေပို့ဆောင်ပေးခြင်းဖြစ်ပါတယ်အခုကတော့အထောက်ထားလုံးဝမရှိသူတွေကိုပြန်ပို့ပေးခဲ့တာပါအထောက်ထားရှိတဲ့သူတွေဗီဇာတက်တန်းကျော်လွန်တဲ့သူတွေကိုတော့ထိုက်ဥပဒေအတိုင်းပြည်ဝင်ဝင်နှစ်နှစ်ပိတ်ခံမှာဖြစ်ပြီးငွေတန်လည်းကြက်ခံရမှာပါပြီးခဲ့တဲ့ရက်ပိုင်းတွေကတော့နေ့စဉ်နေ့စက်ကနေပြန်ရတဲ့အထောက်ထားမဲ့မြန်မာတွေခုနှစ်ရာကနေတထောင်ထိရှိတယ်ဆိုပြီးမဲဆောင်မြို့ကမြန ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ရှင်မြန်မာလူလည်ရေးအတွက်ကြိုးပမ်းရင်းကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ဆင်းပါဖို့ရှိနေချိန်မှာပဲဗိုလ်ချုပ်အဆန်းအထိတ်မဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံရပါတယ်အထူးသဖြင့်တိုင်းနာဒေသတွေမှာဗိုလ်ချုပ်ရုပ်ထုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲဂုဏ်ပြုတဲ့လူကိုဂုဏ်ပြုတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်တင်ပါသလဲစူရာရီကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာစူးနီးကြရအောင်ပါရှင်။အမျိုးသားခေါင်းဆောင်အဖြစ်ဗိုလ်ချုပ်အဆန်းအထိတ်မဲ့တွေထားရှိတာဟာကန့်ကွက်တဲ့လုပ်ရလို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းနာရီရဲ့ခန်းစားချက်တွေကိုလှစ်လူရှုရာရောက်နေပါသလားစူရာရီကိုတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932 382
9995 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့ရက်ညတိုင်းရက်ညီလိုက်အစီအစဉ်ကပြုဆိုပါရစေ။ဒေလီလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်အောင်ပါအမေရိကန်အစိုးရအနေနဲ့ FIFA ကတင်သွင်းလာတဲ့တမနစ်ပေါ်25ရာခိုင်နှုန်းအခွန်တိုးစီးကြမဲ့အစီအစဉ်ကိုအမေရိကန်တမနစ်ထုတ်လုပ်သူတွေကကြိုဆိုလိုက်ပေမဲ့ဒီပစ္စည်းတွေအပေါ်မိခိုအားထားနေရတဲ့ကုမ္ပဏီလုပ်ငန်းရှင်တွေကတော့မကျေနပ်ကြပါဘူးမော်တော်ကားကဆက်လို့တပ်တုတံဘူးတွေပလိတ်ဓာတ်တွေထုတ်လို့ရမှာ FIFA ကတင်သွင်းလာတဲ့တမနစ်နဲ့အလူမီနီယံပေါ်မိခိုအားထားနေရတာကြောင့်မပီယိုအသင်းထောက်မိုက်ကယ်ဘူးမင်းရဲ့သတင်းလွှာကိုကောင်းအောင်ကတင်ပြထားပါတယ်
မေလန်ပြည်နယ်ဘော်ဒီမိုးမြို့အပြင်ဘက်ကဆက်ရုံမှာဆိုရင်တမနီပြားတွေကိုတုံးပြီးမုံနဲ့အချိုရည်အပါဝင်ပစ္စည်းမျိုးစုံထည့်တဲ့တံမှုအရွယ်စားမျိုးစုံပြုလုပ်ပါတယ် ICC Independent တံမှုထုတ်လုပ်တဲ့ကုမ္ပဏီရဲ့အကြီးအကဲ Rick Huther က
We are the largest manufacturer of specialty tins
ကျွန်တော်ကုမ္ပဏီဟာအမေရိကန်မှာတံမှုမျိုးစုံထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီပါတံမှုတန်ချိန်ထောင်းနဲ့ချီပြီးတော့တုံးပါတယ်
တမနီသွင်းကုန်တွေအပေါ်ဘာကြောင့်အခွန်တိုးကောက်ခံရတယ်လဲဆိုတာကိုတော့ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကအခုလိုရှင်းပြပါရစေ
။ Tariff actions taken by the president are necessary.
သမားကသွင်းကုန်ကိုတိုးစီးချက်လိုက်တာဟာအမေရိကန်တမနီနဲ့အလူမီနီယံလုပ်ငန်းတွေအတွက်ပြန်ပြီးအဆင်ပြေလာစေဖို့ပါ
။ဒါပေမဲ့လည်းတံမှုတွေအပေါ်ပုံနှိပ်ရမှာအဆင်ပြေစေမယ့်အရေးအသွေးကောင်းတဲ့တမနီတွေပြည်တွင်းကနေအလုံလောက်မရတာကြောင့်ပြည်ပကတင်သွင်းလာတဲ့တမနီကိုအမေရိကန်ကုမ္ပဏီတွေနှိခိုးအားထားနေရတာပါ။အခုအခါမှာထရမ့်အစိုးရကသွင်းကုန်ကတိုးစီးချက်တာကြောင့်ဒေါ်လာ2တန်းလောက်ပိုသွန်းဆဲခဲ့ရပြီးနောက်ထပ်ကုန်ကျစရိတ်တွေလည်းတိုးလာမယ်လို့ဆိုပါတယ် ICC ကုမ္ပဏီအကြီးအကဲ Rick Huther က
If we're more than 5-10% higher than China our customers
တကယ်လို့တော့တရုတ်ထက်900ခိုင်နှုန်းကနေပြီးတော့10ခိုင်နှုန်းအထိဈေးတင်ပြီးတော့ရောက်မယ်ဆိုရင်တော့ဝယ်သူတွေကနိုင်ငံခြားကနေပဲဝယ်ကြတော့မှာပါတကယ်ကိုဂျင်းတဲ့ချက်ထဲရောက်နေပါတယ်
ဒီလိုချင်းတွေကြောင့်အစိုးရကတတ်မှတ်ထားတဲ့အနေအဆုံးလောအားလာကထဲပိုပြီးခံထားတဲ့ဝန်ထမ်း400လောက်အလုပ်လုပ်နေတဲ့ကုမ္ပဏီမှာလုံသားအင်အားရှော့ချသွားနိုင်ကြောင်း ICC ကုမ္ပဏီကတတိပေးထားပါတယ်ပုံနှိပ်လုံသားတဦးဖြစ်သူ Brian Borrell က
There are craftsmen in here that have been doing this for 20 30 40 years
ဒီမှာအလုပ်လုပ်နေကြသူတွေထဲမှာနှစ်20 30 40ကျောင်းလှုပ်လာတဲ့သူတွေရှိပါတယ်ကျွန်တော်လည်းဒီအချိန်နေထိရောက်အောင်လှုပ်လာနိုင်ပြီးမိသားစုကိုလည်းလှုပ်ကြွေးလာတာပါဒီလိုအချိန်လေးပဲဆက်ထိန်းထားနိုင်ရင်ကိုအဆင်ပြေလာပါပြီ
။တမနီအပေါ်ခွန်တိုးကောက်တာဟာတိတ်အဓိပ္ပာယ်မရှိလာဘူးလို့လဲသူကပြောပါရယ်
။ We need to get the trade jobs back in the United States.
အမေရိကမှာအလုပ်ကိုင်တွေပြန်ပေါ်လာအောင်လုပ်ဖို့လိုပေမဲ့သွင်းကုန်ကုန်ကြမ်းတွေပေါ်အခွန်တိုးကောက်တာကတော့လုံးတင်တယ်လို့မထင်ပါဘူး
။အခွန်တိုးစီးချက်ကောက်ခံမှုကနေကင်းလွတ်ခွင့်ပေးဖို့ ICC ကအစိုးရစီတောင်းဆိုခဲ့ပေမဲ့အမေရိကန်တမနီကုမ္ပဏီတွေကကန့်ကွက်ကြပါရယ်။ICC အနေနဲ့လိုအပ်တဲ့ကုန်ပစ္စည်းတွေကိုသူတို့အနေနဲ့လုံလောက်အောင်ဖြည့်ဆည်းပေးမယ်လို့လည်းဆိုရဲဒါပေမဲ့လည်းဈေးနှုန်းပစ္စည်းအရေးအသွေးနဲ့ပတ်သက်ပြီးဘာအာမခံချက်မှမရှိဘူးလို့ ICC ကပြန်လည်ချေပါပါတယ်ထရမ့်အစိုးရကတော့အခွန်ကင်းလွတ်ခွင့်ပေးဖို့ဆိုတာမျိုးကတိတ်မလွယ်လောက်ဘူးလို့ပြောထားပါတယ်ဒီလိုအခြေအနေတွေဟာ ICC အတွက်တကယ်အချင်းအကျအခြေအနေဖြစ်စေတာပါကုမ္ပဏီဥက္ကဋ္ဌ Rick Huther က
We can't fight two fronts.fighting the just the
ဒီကတည်းကလည်းရှင်ပြရမယ့်အခြေအနေရဲ့တစ်ဖက်မှာလည်းအစိုးရနဲ့အခြေတင်ဖြစ်ရမယ့်အနေအထားနှစ်မျိုးလုံးကိုကျွန်တော်တို့ကြံပြိုင်နဲ့မကင်တွေ့နိုင်ပါဘူ
း ICC မှာမကြသေးခင်ကမှနောက်ဆုံးတော့နည်းပညာသုံးပစ္စည်းတက်ဆင်ထားတဲ့ဆက်တွေဆင်ထားတာပါတကယ်လို့သာလုံလောက်တဲ့ကုန်ကြမ်းရပြီးဈေးကွက်ထဲမှာလည်းတင့်တင့်နဲ့ဈေးနှုန်းနဲ့ရောင်းချနိုင်မယ်ဆိုရင်တော့ပစ္စည်းတွေတိုးပြီးတော့ထုတ်လုပ်သွားဖို့ရှိပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားတာပါရှင်။ POA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပင်းကြီး POA ရဲ့ internet စာမျက်နှာဖြစ်တဲ့ bamish.voanews.com နဲ့ Facebook စာမျက်နှာ POA Bamish News မှာလည်းလွှင့်နေတဲ့အချိန်နဲ့တပိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်းလိုင်းတိုမီတာ24 25နဲ့30နဲ့အပြင်လိုင်းလမ်းမီတာ190တို့ကနေပြီးတော့လည်းတိုးချက်ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနေ့ဦးနေမှာလိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ17ရက်ပုဒ်ထူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ဆယ်နှစ်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လှုပ်ချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြမ်းမာရေးအကစားကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဒါအပြင်ဥကြော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဒါဆစ်သမိုင်းအောင်ကြည့်ရင်ထင်ချန်တာတွေအများကြီးရှိမယ်။အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆုံချမ်းလိုတာမျိုးပေါ့ဗျာ။ Encyclopedia လိုတာမျိုး
တမိုင်းပါရကူဦးအောင်ခင်ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ကြမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်ဒီတစ်ပတ်မှာတော့ခရုတင်တမင်ဖြူယောဂါဖြစ်ပေါ်ခန်းစားနေရသူတွေအတွက်ထိထိရောက်ကုသနိုင်တဲ့နည်းလမ်းတွေရှိနေပြီဆိုတဲ့အကြောင်းသင်ပြသွားမှာပါယောဂါကုသရေးအတွက်ငွေကြေးမတတ်နိုင်တဲ့သူတွေအတွက်လည်းပရာဟိတအစီအစဉ်တွေရှိနေပြီဖြစ်တဲ့အကြောင်းဒေါက်တာတန်စောကသင်ပြထားပါတယ်ရှင်
ခရီးသင်းတမင်ဖြူယောဂါဟာမျိုးရိုးဗီဇပါရှိတာရဲ့ခန္ဓာကိုယ်ရဲ့ယောဂခုခံမှုစနစ်ဖောက်ပြန်တာရဲ့နေ့စဉ်ထိတွေ့ဆက်တောက်နေရတဲ့အတုံးဆောင်ပစ္စည်းနဲ့အစားအသောက်တွေရဲ့လှုပ်ဆောင်မှုတွေပေါင်းစုံပြီးဖြစ်ပေါ်ခံစားရတယ်လို့ကျန်းကျင်သူတွေကပြောကြပါတယ်မျိုးရိုးဗီဇပါရှိတာကိုပြည့်ပြည့်ပြောင်းလဲလို့မရပေမဲ့နေ့စဉ်ထိတွေ့ဆက်တောက်နေရတဲ့အတုံးဆောင်ပစ္စည်းနဲ့အစားအသောက်တွေကိုကျန်းမာရေးနဲ့ညီညွတ်အောင်သတိပြုဆင်ခြင်အသုံးပြုသွားမယ်ဆိုရင်ခရီးသင်းတမင်ဖြူယောဂါဖြစ်ဖို့အခွင့်အရေးကိုရောချဆင်နိုင်တယ်လို့အရေးပြားထုတ်ပြန်စီရင်ဝန်ကြီးဖြစ်သူဒေါက်တာဒေါ်မင်းမင်းဆန်ကပြောပါတယ
် Vitiligo multi factor ဖြစ်တဲ့အဓိကကျွန်တော်သုံးခုဥတည်ပြောသွားတာပေါ့နော်တစ်ခုကတော့ immune wave ကိုကိုခံအားစနစ်ကတခုအဲ့ဒါ genetic ပေါ့ genetic ဆိုတော့မျိုးရိုးဗီဇပါလာတာအဲ့ဒါတခုဆိုမျိုးရိုးဗီဇတာကတော့တားလို့မရဘူးเนาะနောက်အတူ immune ကလည်းကျွန်တော်တို့ဘာမှတော့ပြုတ်ပြင်လို့မရဘူး environmental factor ကို AIG ရဲ့ဆိုတော့ eight factor တခုပဲကျွန်တော်တို့ကာကွယ်လို့ရမယ်ကျွန်တော်တို့ပြုတ်ပြင်လို့ရမယ်ပြင်ဆင်လို့ရမယ် environmental ကိုကြည့်မယ်ဆိုလို့ရှိရင်တော့ဒီ physical ပေါ့ခုနက chemical တွေမထိပို့နော်မလို့အပင်းနဲ့ကောင်းနေမစင်မဆူဘူးမလို့အပင်းနဲ့နေနာလင်းဆေးတွေအသားဖြူဆေးတွေဒါတွေမလို့ဖို့ပေါ့နော်နောက်ပြီးဆေးလည်းမလို့အပင်းနဲ့ဟိုဆေးကောင်းနေဒီဆေးကောင်းနေဘာပါမှမသိပဲနဲ့အရင်မပောက်ဖို့နောက်ပြီးဖြားနာတယ်ကန်းကဖြားနာတယ်ပုတ်တဆေးတွေတစ်ချိန်လုံးမပောက်ဖို့နောက်ပြီးဒီအသားကောင်းနေပေါ့နော်ဆေးသွားတယ်ဝယ်စားတဲ့အခါမှာလည်းဓာတုအစာတွေကျွေးထားတယ်ပုတ်တဆေးတွေလည်းကျွေးထားတယ်ကျက်တွေ၊ဘဲတွေ၊ငားတွေဒါတွေစားမဲ့အစားပေါ့နော်တကယ် organic နဲ့အကောက်ကိုအိမ်ဝေးကျက်တို့ဟုတ်လားအိမ်ဝေးငားတို့ဒါမျိုးတွေရောင်းတဲ့နေရာတွေရှိလို့ရှိတော့ဒါပို့ပြီးတော့လူထုအတွက်လည်းကောင်းတယ်ပေါ့နော်နောက်ဒီဟင်းဒီဟင်းရကအစားဓာတုတွေနဲ့စိုက်ထားတဲ့အတိပိုကြီးလာအောင်ဓာတုဆေးတွေနဲ့ကြွေးထားတဲ့ဟာမျိုးတွေအတိတီတိုင်းလည်းကောင်းတယ်မထင်လဲပောက်ဝဲမစားနဲ့ပေါ့နော်ကို့အိမ်မှာကို့အပင်ကို့ကိုရိုးရိုးစိုက်ပြီးနောက်ဆုံးတော့ဟိုးတော်တလေဟိုးရှိခက်ကနေတဲ့ဘဝမျိုး stress လဲနေတဲ့နေရာမျိုးပေါ့နော်အဲ့လိုမျိုးဘဝကိုပြန်သွားနိုင်တော့ဒါအင်မတန်ကောင်းတယ
်ခရူသေးသမင်ဖြူယောဂဝေနာရှင်တွေဟာလူတော်ထဲမှာအလုံးမလုံးရဲတာတွေလူစီကားတဲ့ပွဲလမ်းသမင်မသွားရဲတာတွေအိမ်အောင်ဖြူဖို့ထိတ်လန့်ကြောက်ရွံ့နေတာတွေစတဲ့လူမျိုးဆိုင်ရာပြဿနာတွေကိုကြုံတွေ့ရလေရှိကြပါလေကလေးတငယ်အွယ်တွေကဖြစ်ပေါ်ခံစားရမယ်ဆိုရင်တငယ်ချင်းတွေနဲ့အတူတူမကစားရတော့ပဲကြောက်တက်ဖို့ကကြောက်ရွံ့လာတဲ့အထိဖြစ်ကြပါရဲ့ကလေးတငယ်တွေမှာခရီးသင်းသမင်ဖြူယောဂါဖြစ်ပေါ်ခံစားရတဲ့အခါဝိုင်းဝန်းဖိမှပေးကြဖို့နဲ့နောက်ဆုံးမှခလုံးတွေကိုလက်နှမ်းမိစေဖို့ဆိုတဲ့ရည်ချက်တွေနဲ့အတူကမ္ဘာခရီးသင်းသမင်ဖြူယောဂါတွေကိုကျင်းပပြုလုပ်ခဲ့ရခြင်းဖြစ်တယ်လို့ဒေါက်တာဒေါ်မင်းမင်းဆန်ကပြောပါရဲ့
တစ်နှစ်တစ်ခါကျွန်တော်တို့ကမ္ဘာဖစ်တလိုကူဖောင်ဒေးရှင်းကနေကောင်းစင်နေပေးတာပေါ့နော်တစ်နှစ်တစ်နှစ်ဒီနှစ်ကတော့ထူးထူးခြားခြားကလေးတွေမှာလည်းပူဖြစ်လာတာများတဲ့အတွက်ကြောင့်ပေါ့နော် Children Research and Hope for the Future ဆိုကလေးတွေမှာပူဖြစ်နေတဲ့ research တွေပဲပူလုပ်ဖို့လိုအပ်လာတယ်ပြီးရင်မျှော်လင့်စရာတွေရှိရပေါ့ဆိုကျွန်တော်ဗမာလိုဘာသာပြန်မယ်ဆိုတော့ကလေးလူငယ်များသူတည်တနာနဲ့မျှော်လင့်ခြင်းပေါ့နော်ဆိုတော့ ဟိုစိတ်ပျက်စရာမဟုတ်ဘူးစိတ်တကြစရာမဟုတ်ဘူးမျောလင့်စရာတွေအများကြီးရှိတယ်သူတွေတနားရည်လည်းများစွာလုပ်နေပါပြီဆိုတော့ကပောင်းလည်းအသိပေးခြင်းဖြစ်ပါတယ
်ခလေးတငယ်တွေအပါအဝင်ငွေချင်းချုပ်တဲ့သူတွေမှာခရီးသွင်းသင့်ပင်ပြူယောဂကုသဖို့အခွင့်အရေးရရှိစေနိုင်မှုအတွက်ကံပကံရွေးစီစည်းရုံမှာနေ့စဉ်လူလာ9ဦးကနေ10ဦးထိရွေးချယ်ပြီးပရာဟိတကုသမှုတွေပြုလုပ်ပေးနေတယ်လို့သိရပါတယ်ကံကံရွေးစီစေုံအနေနဲ့ပရာဟိတကုသပေးမဲ့ခရီးသွင်းသင့်ပင်ပြူယောဂဝိနာရှင်တွေကိုဘယ်လိုအချက်တွေပေါ်မူတည်ပြီးရွေးချယ်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဒေါ်မြင့်မြင့်ဆန်းကအခုလိုပြောပါတယ
်ကျမတို့ဒီ CSR ကတော့တစ်နှစ်ကိုအနည်းဆုံး9ယောက်ကနေ10ယောက်ကျွန်တော်ခွဲနေပါတယ်အနည်းနဲ့အရရက်ကပဲလာတဲ့လူနာတွေပေါ့လေဒီနေ့ဆိုတော့အကုန်ပြန်မလာနိုင်ဘူး3ယောက်ပဲခေါ်လို့ရတော့ပေါ့နော်သူတို့တော်တော်ဝေးတဲ့နေရာနေလာကြတယ်အဲ့တော့သူတို့နံပါတ်1ခွဲဖို့ကတော့သူတို့ယောဂအခြေအနေကအနည်းဆုံး6လအနည်းတစ်နှစ်တည်နေမှုရှိရမယ်။ပွားနေတဲ့ယောဂမဖြစ်ရဘူး။အဲ့သူတို့မှအဲ့လိုသွေးတိတ်မတိတ်ယောဂတော့မရှိရဘူး။သွေးမတိတ်ခွဲလို့မရအောင်လေ။နောက်တစ်ခါသူတို့မှအနည်းရွတ်တစ်ပိုက်ကြံနေယောဂမရှိရဘူး။နောက်တော့သူတို့မှအဲ့ထိခိုက်တန်ရာရလို့ရှိရင်အဖြူခွက်ကြံနေယောဂမရှိရအောင်ပါနော်။အဲ့အရေးချင်းနေနဲ့ပြည့်တယ်။အသက်အရွယ်နဲ့ပြည့်တယ်ကိုယ်တက်မရင်လည်းကောင်းတယ်ဆိုရင်တော့ကျွန်တော်တို့တက်နိုင်တယ်များအကုန်လုံးကိုဟိုဈေးညပြီးတော့လေခွဲလူရှင်များများရလေဈေးများများညပေးနိုင်တယ်လို့ဆေးရုံကိုနှိုက်ကြလဲမရှိဘူးဆေးရဲဆိုရင်ဝတ်ထဲမှာအလကားပဲထားပေးလိုက်တယ်ဟိုဖိစမီတော့ဟိုဆိုတော့ဟိုတော်တော်များများကိုကျွန်တော်ဈေးညပြီးခွဲပေးနေပါလေ
ခရူသိသိပင်ဖြူယောဂဖြစ်ပေါ်ခံစားနေရသူတွေအတွက်ထိထိရောက်ကုသနိုင်တဲ့နည်းလမ်းတွေရှိနေပြီးငွေကြေးမတက်နိုင်တဲ့သူတွေအတွက်လည်းပရာဟိတအစီအစဉ်တွေရှိနေပြီးဖြစ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့ပ
ါလူလူနဲ့ဂျမရေကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍပါကျူးလွန်ခဲ့တော့ကတော့ရရက်ဆက်ဆက်ကျူးလွန်ခဲ့ကြပြီးဝန်ခံရဲသူမရှိတာဝန်ယူရဲသူမရှိခဲ့တဲ့7 July ဖြစ်ဟာနှစ်ပေါင်း55နှစ်ကျော်လာကြာမြင့်ခဲ့ပြီဖြစ်ပါတယ်ဒီဖြစ်ရပ်ကိုနောက်လာမယ့်မျိုးဆက်တွေအမှန်တိုင်းနားလည်သိရှိဖို့သင်ခန်းစာယူနိုင်အောင်တမိုင်းမှာပဲလို့မှတ်တမ်းတင်သင့်ပါတယ်တမိုင်းပါရဂူဦးအောင်ခင်နဲ့ဦးကျော်ဆန္ဒတို့ကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ကျူးလွန်ခင်ဗျာမြန်မာနိုင်ငံမှာ7 July ကဒီဖြစ်ရရာစုဝဲကြော်ခဲ့ပြီဖြစ်ပါတယ်ဒါပေမဲ့သမိုင်းအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုအချိန်ကြီးဘယ်သူကပြစ်ခတ်သလဲဘယ်သူကအမိန်ပေးသလဲဆိုတာရှင်းရှင်းလင်းမသိရသေးပါဘူးဘယ်နှစ်ယောက်သေဆုံးရသလဲဆိုတာလည်းပဲအတိအကျမသိရသေးပါဘူးတာဝန်ရှိတဲ့လူတွေကတယောက်နဲ့တယောက်လက်ညှိုးထိုးပြီးတော့ညင်းနေရတယ်သူပြစ်တာမဟုတ်ဘူးငါအမိန်ပေးတာမဟုတ်ဘူးဆိုပြီးတော့ဆိုတော့ဒီကိစ္စကသမိုင်းထဲမှာဘယ်လိုမှတ်တမ်းတင်ကြံရေးခဲ့မယ်ထင်ပါလဲဆရာဒီလိုပဲမပြတ်မသားနဲ့မရှင်းမလင်းဖြစ်ပြီးတော့တိုင်းကမဲ့ဖြစ်ရတခုများဖြစ်နေသလားဆရာ
။ဟိုမြန်မာနိုင်ငံရဲ့တမိုင်းမှာဒီအာဏာရှိတဲ့လူကတမိုင်းရေးတယ်လို့ဖြစ်နေတာ။ဟိုရာဒီရတော့စစ်တပ်ကအာဏာရှိတဲ့နှစ်ပေါင်းကများတဲ့အခါကျတော့စစ်တပ်ကလည်းသူလောက်တာမှန်တယ်ဆိုပြီးရေးတာပေါ့။60နှစ်လူသက်ပွဲမှာတာဝန်အရှိဆုံးကမိုးချုပ်နေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံးအဲ့တော့ဒါကိုသူရှောင်လို့မရဘူး။ဒါကိုသူရှောက်ပြီးတော့ရှောင်နေတာဒါအင်တန်တာတရေပေါ်နေတဲ့အလုပ်ပဲ။နောက်သူကနေထပ်စပြီးတော့ဖြစ်လာတယ်1988ရေးတော်ကိုအဲ့ဒီမှာလဲဗိုလ်ချုပ်နေဝင်မယ်လို့အရသာအများအပြားကိုအစုလိုက်အပြုံလိုက်ရဲရဲဆက်ဆက်တက်ဖြတ်တဲ့စစ်ဘူဟာဒါဒီဗိုလ်ချုပ်နေဝင်မယ်ဗျာသူကနံပါတ်1ပဲ88မှာသူနဲ့သူ့တပည့်ဘူခင်ညွန့်နေရတာအဓိကတရားခဏနေပဲဆိုတော့ဒါရီကိုဘူခင်ညွန့်ကသူ့ရဲ့ကိုရင်းမှတ်တမ်းရေးတဲ့အခါမှာတခုမှမပါဘူးဒါသူ့အကြောင်းပဲသူချီးကျူးပြီးရေးတာလေအဲ့တော့ဒီဥစ္စာတွေကဒီတမိုင်းလိန်နဲ့အမှုပေါ့ဗျာအဲ့တော့ဒီစစ်တပ်ကစပြီးတော့တမိုင်းလိန်တာပေါ့ဗျာထိန်ချန်တာပေါ့အဲ့တော့စစ်တမိုင်းအောင်ကြည့်ရင်ထိန်ချန်တာတွေအများကြီးရှိမယ်အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆုံချမ်းလိုတာမျိုးပေါ့ဗျာ encyclopedia လိုတာမျိုးဟိုဒီ comedy ဖွဲ့ပြီးပေးချရေးဖို့လိုတယ်ဗျာဒီဥစ္စာဟိုအရင်ဟိုဂျပန်ခေတ်တည်းကစပြီးတော့ဒီတမိုင်းလိန်တွေကတိတ်များတယ်ဥပမာလူငယ်တွေကထင်းနေတယ်တမရဝါတိုက်လိုက်လို့တကားလေလွတ်လိုက်ရတယ်ဆိုတာမဟုတ်ဘူးဗျာဒီလွတ်လိုက်ရတယ်ဆိုတော့ဂျပန်စစ်ရှုံးပြီးအင်္ဂလိပ်စစ်နိုင်လို့အင်္ဂလိပ်ကစစ်နိုင်တဲ့အတွက်အင်္ဂလိပ်နဲ့ဗမာနဲ့စစ်ဆပ်ပြီးတော့အင်္ဂလိပ်ကပေးတဲ့လွတ်လိုက်ရအဲ့တော့တမရဝါဘာမှတိုက်တာမဟုတ်ဘူးအဲ့တော့အဲ့လွတ်လိုက်ရဘိုးချုပ်အောင်ဆန်းလွတ်လိုက်ရကျိုးပန်းနေတဲ့အချိန်မှာဗမာတမရဝါအင်္ဂလိပ်လက်အောက်မှာအင်္ဂလိပ်စစ်တပ်ရဲ့လက်အောက်မှာရှိနေပါလေအဲ့တော့ဘယ်လိုလုပ်ပြီးတော့အင်္ဂလိပ်စစ်တပ်ရဲ့လက်အောက်ကအင်္ဂလိပ်ကိုတွန်းလာမလဲအင်္ဂလိပ်စစ်တပ်အောက်မှာအင်္ဂလိပ်ခိုင်းတာလုပ်နေတယ်တတ်မတော်ပါအဲ့ဒီဗိုလ်ချုပ်အောင်ဆန်းလွတ်လပ်ရေးကျူးပန်းနေတော့ကအဲ့လိုမျိုးတွေက
အများကြီးရေးဖို့လိုတယ်ဗျ
ဟုတ်ကဲ့ဆိုတော့အခုအဲ့ဒီခေတ်တိုင်းမှာတကယ်ကြုံရတဲ့လူတွေကသူတို့ကိုယ်တိုင်ပြောခဲ့တဲ့စကားတမိုင်းထဲမှာတော့ဒါဟာခေတ်တိုင်းအထောက်အထားဆိုပြီးတော့တံပိုးထားမယ်ဘာညာရှိရပါဆရာ contemporary evidence လို့ဆိုတော့အဲ့ဒါကိုသူတို့ခေတ်တိုင်းအထောက်အထားတမိုင်းလို့မယူဆနိုင်ဘူးတမိုင်းတံပိုးမရှိလောက်ဘူးပေါ့ဆရာသူတို့ပြောတဲ့စကားတွေက
ဟုတ်တယ်ဘာလို့လဲဆိုတော့ဒီအခုဥမာဆိုလို့ရှိရင်ဗျာဟိုအရင်တုန်းကဒီဟိုကိုကျော်စံသားလည်းပြီးပါတယ်ဟောခင်ဗျာဗမာပြည်မှာငရဲရှိသေးလားမသိဘူးဘုံနေဝင်းရတဲ့တမိုင်းအဖြစ်မှပြုစုရေးဆိုပြီးလုပ်တယ်ဒီ
ဟုတ်ကဲ့ဟုတ်ပါတယ်
ဘိုးဆောင်မောင်လက်ထက်မှာတမိုင်းဌာနမှာ
ဟုတ်က
ဲ့လုပ်တော့အဲ့ဒီမှာတခါတဲ့ဟိုဒီဥပမာကျွန်တော်တခုပြောပြမယ်ဗျာဒီဟိုဒီပြမနာမှာဒီဘိုးချုပ်အောင်စံမပေခင်ရပါဗျာဘိုးချုပ်အောင်စံအစိုးရလက်ထက်မှာဘိုးချုပ်အောင်စံအစိုးရကိုဆန့်ကျင်ဖို့ဒီပြမနာမှာဒီလက်သမားဘုံခဏပေါ်လာတယ်ဆိုတော့အဲ့ဒီလက်သမားဘုံနဲ့ပတ်သက်ပြီးတော့ပြည်စစ်တပ်ကဒုဗိုလ်ချုပ်ကြီး BRICS နဲ့ဗိုလ်ချုပ်အောင်ဆန်းတို့ကဒီအထူးစစ်ဆင်ရေးလုပ်ဖို့စဉ်းစားတယ်။ဒီစစ်ဆင်ရေးကိုတိုင်ရင်းလေးရဲ့တိုင်ရင်းဘူးဗိုလ်ချုပ် Jared နဲ့ဒုတိုင်ရင်းဘူးဒုဗိုလ်မှူးကြီးနေဝင်းတို့ကတာဝန်ယူပြီးတော့လုပ်တဲ့ Flash စစ်ဆင်ရေးလို့ခေါ်တယ်။1949မတ်လမှာလုပ်တဲ့ဒီစစ်ဆင်ရေးပဲ။အဲ့တော့ဒီစစ်ဆင်ရေးကိုဗိုလ်ချုပ်အောင်ဆန်းအနေနဲ့ကတိုင်ရင်းလေးကိုတာဝန်ပေးတာဒီထဲမှာတို့အရင်ကတက်စစ်တော်လာရေးမှာအနစ်နာခံကြတဲ့မျိုးချင်ရဲဘော်ကြီးအများကြီးပါတယ်အဲ့တော့ဒီလူတွေကိုစီယုံတိမ့်သွင်းမှုဆိုပြီးတော့ဒုတိုင်ရင်ဘူးဒုဗိုလ်ဝင်နေဝင်းကိုအဓိကတာဝန်ပေးပြီးတော့စီယုံတိမ့်သွင်းတယ်။ဘိုးချုပ်နေဝင်းကလည်းဒီအတိုင်းပဲသမိုင်းသူတေသနာဌာနကိုပြောပြတယ်။ဒီသူ့ရဲ့ဒီစီယုံရင်းနီးပြူတာကြောင့်တခါတည်းဟိုပြင်မနာကွန်မြူနီပုံကမှုကနေရုံးချုပ်သွားတယ်ဆိုပြီးတော့သူကသမိုင်းအဖြစ်မှတင်မှရေးတာလေ။အဲ့တော့မြန်မာနိုင်ငံသမိုင်းပထမဒွဲပေါ့ဗျာ။သမိုင်းဌာနတုတ်မှရေးတာလေ။အဲ့ဒါကိုတခါလေကိုတင်းကလည်းဒီရောဘတ်တေလာကလည်းတခါလေတက်ပြီးတော့ဒီသူကလည်းဒီကပ်ဖားအကယ်ဒမီဆိုတော့ဒီ flight system ရဲ့အကြောင်းကိုကြံဖာပြီးတော့ချီးမွမ်းတာပြန်အောင်ဗျာဆိုတော့ဒီဟာလေးပတ်သက်ပြီးတော့တခါဒီဗြိတိယအစိုးရထုတ်တဲ့မြန်မာလွတ်လာရေးချိုးဖောက်မှုဒုတိယဒွဲမှာတော့ဒီဘိုနေဝင်းဥဆောင်တဲ့ flight system ရဲ့အောင်မြင်တယ်လို့ပေါ်ပြပါတယ်ဒါပြီးနဲ့အချင်းညာကြက်ကင်းပြီးတော့မညာမတာရက်ဆက်တဲ့ system ရေးလို့မှတ်တမ်းတင်ထားတယ်အဲ့တော့ဒီဘာတည်းလက်နာသူစာအုပ်မှာသူကအရင်တော့ရှိတယ်ပြင်မနာကလူတွေကိုလိုက်မေးကြည့်တဲ့အခါကျတော့အဲ့ဒီမှာဘိုးချုပ်နေဝင်းရဲ့တိုင်ရင်းလေးကတနည်းအားတိုက်လူတက်ပြီးလူရက်ပြီးအဲ့ဒီပြင်မနာမျိုးနယ်မှာစပြီးတော့ရန်နာတွေအကုန်လူပြီးတော့ပြင်မနာမျိုးတွေကမွတ်စလင်ကြောက်ကုန်တယ်ဒေါ်ပုကိုပြန်ရောင်းတယ်အဲ့ဒါတွေကိုပြင်မနာသားတွေကိုပြန်ပြောတယ်အဲ့ဒါကြောင့်မလို့ဘိုးချုပ်နေဝင်းရဲ့ပြည့်စက်ကြမ်းကြုတ်မှုကြောင့်ပြင်မနာနယ်မှာကွန်မြူနတီကဘိုးချုပ်အောင်ဆန်းပဲပါလာမယ်အစားတကဘိုးချုပ်အောင်ဆန်းအစိုးရကိုတော်တော်မုန်းပြီးတော့ကွန်မြူနတီဘက်ကိုအများကြီးပါသွားတယ်ဆိုတော့အဲ့ဒါသူ့ရဲ့ရက်ဆက်ကြမ်းကြုတ်တာပေါ့ဗျာအဲ့တော့တမိုင်းမှာသူတို့ကခုနကတမိုင်းမှာပြည်စုရေးဆိုပြီးသူတို့ရေးနေတာတွေရေးတော့တစ်ဖက်ကနင့်နာတဲ့လူကလည်းရေးမယ်လို့မရှိဘူးဆိုတော့ဘာတည်းလည်းနာတို့လူတွေပေါ့ဗျာအင်္ဂလိပ်လူရေးတာဗမာပြည်မှာလည်းတိတ်မရှိဘူးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဟိုစာအုပ်ဝေဖန်ခန်းထဲမှာတော့ကျွန်တော်ဒီအကြောင်းနေတော့ရေးတော့ထားတယ်ဗမာပြည်မှာဒါစာအုပ်လည်းထုတ်ဖြစ်ပါတယ
်ဆို
တော့ဒါမျိုးကမြ ాయి လူတွေဗျာကျွန်တော်တို့ရေးဖို့အမှန်ဖြစ်ဖို့ဟာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီ7 July နဲ့ပတ်သက်ပြီးတော့လည်းပဲဖြည့်ရမှန်ပြုစုရေးဆိုတာကတကယ်တော့အာနာလက်ရှိရေးအဲဒီကအာနာပိုင်းချင်းမပါပဲလုတ်တင်တဲ့သဘောပေါ့ဆရာ
ဟုတ်တယ်ဟုတ်တယ်အဲ့တော့အခုပေါ်ရအခုလိုနေအကောင်းဆုံးခလာဟိုဒီနိုင်ငံသားတွေမှာလည်းကတ်ထားပညာရှင်မပါပဲနဲ့တမပေါ့ဗျာတေချာရေးနိုင်တဲ့လူတွေလုတ်ဖို့လိုတယ်အဲ့လိုမျိုးကဗမာတမိုင်းမှာမရှိခဲ့ဘူးဗျာမရှိခဲ့ဘူးတော့ဒီအစင်းလာဟိုတော်ကပြောသူများနိုင်ငံနေမှာတော့ဒါပြန်ပြီးတော့ဟုတ်ပါတယ်ဒါသူတက်ရင်တက်ပါတယ်ဆို Truth and Reconciliation Commission ဆိုတာမျိုးတာတွေရှိတယ
်
ဒါတွေကသူတို့ပြန်ပြီးတော့ထောင်ချပုံမဟုတ်ဘူးဒါမျိုးဖြစ်ခဲ့ပါတယ်ဆိုတော့အမှန်လောက်ကိုတော့နောက်လာနောက်သားတွေသိခွင့်ရှိတယ်လို့ထင်ပါတယ
်ကျွန်တော်မေ့ရင်အားဆရာအဲ့ဒီလူတွေဟာအဲ့ဒီတုန်းကအကြောင်းသားတွေကိုပစ်သက်တယ်တက္ကသိုလ်ကိုဒိုင်းမိုင်းနဲ့ဖောက်ပြီးတော့ဖျက်ဆီးလိုက်တယ်ဆိုတာကျောင်းသားတွေရဲ့အန္တရာယ်တိုင်းပြည်ကိုတကယ်မျက်နှာစေမယ်ရုပ်စွာဆုံးသူတို့အာဏာကိုစိန်ခေါ်နေရယ်ဆိုရဲအဆင်မှာတော့တကယ်ရှိသလားဆရာအဲ့ဒီတော့ကျောင်းသားတွေရဲ့ဆုံးရှုံးမှုကဘလောက်ကြောက်စရာကောင်းလို့ပြစ်ခဲ့ရလို့ထင်ပါလေသူတို့မဟုတ်ဒေါသစိတ်ဆောင်နဲ့တုံ့ပြန်ပြီးတော့ပြစ်တာလားဆရာဘယ်လိုသုံးသပ်လို့ပါလဲဆရာ
အဲ့ဒီတော့ကျောင်းသားလှုပ်ရှားမှုဆိုတာဒီမြို့ထဲတောင်မရောက်ပါဘူးဗျာတက္ကသိုလ်ဝင်းထဲတွေမှာတက္ကသိုလ်ဝင်းထဲမှာသူတို့လူလာချက်ကိုတောင်းဆိုတာဒါပဲအဲ့တော့ဒီစစ်တပ်ကအစိုးရလုပ်တဲ့အခါမှာသူ့ကိုဆန့်ကျင်တဲ့လူအလုံးအားရန်သူပဲအဲ့တော့လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ဘုန်းကြီးဖြစ်ဖြစ်သူ့ကိုဆန့်ကျင်တဲ့လူကိုစစ်တပ်ကရန်သူလို့သဘောထားတယ်အဲ့တော့သူက ဟိုဒါကိုပြစ်တာပြီးတော့နောက်နေ့ကျတော့လူမိုက်စကားပြောတာပေါ့ဒါဒါချင်းလန်လန်ချင်းတုတ်တုတ်ချင်းဆိုပြီးတော့နောက်ဆုံးမင်းဟိုသူကဟိုပြည်သူတွေရှိရလက်နဲ့တော့လိုက်ပင်းပြီးကျွန်တော်အိမ်ရတာကျွန်တော်ပြင်နှလုံးယူတနတ်တော်အပင်းချာဒီစိတ်အစိုးရဆိုတာရှင်းရှင်းပြောရင်တော့လူမိုက်အစိုးရပဲဗျာအဲ့တော့ဒီဗမာပြည်နေရာလဲလူမိုက်ပြည်နေပဲအဲ့လူမိုက်ကတော့ကြီးစိုးတယ်ဒီလူကလူမိုက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့လူတယ်ပေါ့ဗျာပြည်ကြကြအထောက်အထားနဲ့ခိုင်မာနဲ့ပြောဖို့လူတယ်
ဟုတ်ကဲ့အဲ့လိုထူးတဲ့ reconciliation ပြည်အမှန်ကိုအဖြေရှာပြီးတော့မစင်းလင်းခဲ့ရဘူးဆိုရင်နောင်ကိုလည်းဒါမျိုးတွေကကြုံရနိုင်တယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်ဒါမျိုးကသူကလုံးလေးလောက်တာရှိတာဟုတ်ပြီစစ်တပ်ကအမိန့်နာကတာဝန်မရှိဘူးဗျာဘုံဝင်ထိုင်းလို့ကပြစ်တတ်တာပဲဒါမှတာဝန်မရှိဘူးဆိုပြီးတော့ဒီမှာစစ်ဖို့ဆိုတာကဒီအမှန်အမှန်ဝေဖန်နိုင်တဲ့ဉာဏ်မရှိဘူးဗျာသူကခိုင်းတာအကုန်လောက်တာဟုတ်ဗျာစစ်ဖို့ကနေထွက်သွားတဲ့လူတွေကနည်းနည်းပေါ်စာဖတ်တဲ့အခါမှာ conscience ရှိတာလေဒါပဲစစ်ဖို့လုံနေတော့တော့ခိုင်းတာကိုအကုန်လောက်တယ်အဲ့ခိုင်းတဲ့လူမှာအပြစ်ရှိတာပေါ့
ဒီလူတွေဟာသမိုင်းမှာတရားခံဖြစ်မှာတော့သူတို့ကြောက်တယ်ပေါ့ဆရာသူတို့လောက်ကမှားတယ်ဆိုတာသိတဲ့သဘောပေါ့ကြီးရော
အဲအဲ့ဒီသဘောပေါ့သူတို့ကဒီမဟုတ်တာလုပ်တယ်ဆိုတာအဲ့နေရာမှာသူရှက်ရင်ရှက်လာမှာပေါ့ဗျာအဲဂျပန်ပြည်မှာယူနီဖောင်းမဝတ်ရဲတယ်လို့ပေါ့ဗျာဂျပန်စစ်ဘုရားယူနီဖောင်းဝတ်ပြီးတော့မြို့ထဲမှာလာရဲတော့ဘူးပေါ့လဲဆိုတော့ဂျပန်ပြည်မှာလည်းစစ်တပ်ကဘိုးကြရတာတကယ်တပြည်လုံးချွတ်ချုံကြပြီးတော့အကုန်လုံးပြောင်းဖြစ်သွားတယ်ဘဝရောက်သွားတာဟုတ်ရဲ့လားစစ်တပ်ကိုအမေရိကရိုက်ချိုးပြီးတော့ဒီမနေနိုင်အောင်အကုန်လုံးလုတ်လိုက်တဲ့အခါကျမှဂျပန်ပြည်မှာစစ်ဝါဒပျောက်သွားတာဟုတ်ပြီဗမာပြည်မှာတော့အဲ့လိုမျိုးလုံးမဲ့လူမရှိတော့စစ်ဝါဒတတိမဟုတ်တတိနဲ့တော့ကြားနေတာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာသမိုင်းမှာဆူယူစကားလဲရှိရထင်ပါတယ်ဆရာ history is written by the victor ဆိုပြီးတော့အမှချင်းဒုတိယကမ္ဘာစစ်တို့ဘာလို့ဆိုလဲအခုရုပ်ရှင်တွေကြည့်ရင်မဟာမိတ်တွေစစ်နိုင်တဲ့ဘက်ကလူတွေရိုက်တာတွေယူရဲကျွန်တော်တွေ့နေရပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဒီအစင်လာပဲဆက်လက်ပြီးရောရှိနေအောင်မလားဆရာ
အဲကျွန်တော်အဲ့ဒီမှာတခုပြောချင်တာပေါ့ဗျာအရင်တော့ကိုကိုကျော်စံသားလည်းပြီးပါတယ်ဒီကာမတ်ရေးထားတဲ့ The 18th Bloomian of Louis Bonaparte ဆိုတာတော့ဒါဘာလဲဆိုဒီပြင်သစ်တော်လှန်ရေးမှာအာဏာရှင်စနစ်ကိုတော်လှန်နဲ့တော်လှန်ရေးပဲဗျာဒါပေမဲ့အာဏာရှင်စနစ်ကိုတော်လှန်ရင်းနဲ့အဲ့ဒီလူဝင်မာလာကိုရဲ့နေမှာအဲ့ဒါပြင်သစ်တော်လိုင်းပြစ်ကလေးမှာဘလူးမန်18ရဲ့နေလို့ခေါ်တယ်။အဲ့ဒီလူမာလာကိုရဲ့နေကြတော့အဲ့ဒီနပိုလီယံဆိုတဲ့စစ်အာဏာရှင်တက်လာတာပဲ။အဲ့ဒါဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာရှိနေတဲ့နိုင်ငံရေးအယူအဆတွေအတွေးအကြော်တွေရိုးရာဓလေ့တွေဟာတနည်းမဟုတ်တနည်းနဲ့ရှင်းတန်းနေတော့မယ်တဲ့၊ကွဲပြတ်ဖို့အလွန်ခင်းရင်းတယ်လို့သူကဆိုတယ်။
ဆိုတော့မြန်မာနိုင်ငံမှာလည်းပဲမကောင်းတဲ့စကြိုက်က
ကြောက်ဦးမှာပဲ။ဒါတွေကနှစ်ပေါင်းများစွာတိုက်ပွဲဝင်ပြီးတော့ခု free press ရှိတဲ့အထက်မှာချချပြလို့ရှိရင်တော့တဖြည်းဖြည်းနဲ့ငါတို့လုပ်တဲ့ဥစားကိုလူသိရှင်ကြားပြအောင်ချပြနေပါလားဆိုတာသိလာရင်တော့လူချပြနိုင်တဲ့လူပေါ့ဗျာတာဝန်သိတဲ့စာနေစင်းလွတ်လပ်မှုပေါ့ဗျာအဲလိုလုပ်ပြနိုင်တော့တဖြည်းဖြည်းနဲ့သူတို့နည်းနည်းတော့လက်ယွန့်လာမယ့်သဘောရှိတယ်ပေါ့ဗျာ
ကျွန်တော်နောက်တစ်ခုစဉ်းစားမိရရှိပါသေးတယ်ဥပမာအဲတက္ကသိုလ်သမဂ္ဂဆောက်အောင်ကျွန်တော်ဆိုမမြင်ဘူးလိုက်ဘူးဆရာကျွန်တော်ရောက်တဲ့ခေတ်မှမရှိတော့ပါဘူးအခုမြန်မာနိုင်ငံမှာအင်မတန်ချမ်းသာကြွားရတဲ့သတိကြီးလေးရှိနေကြတယ်။အဲဒီသတိတွေကလည်းပဲဟိုမှာအဆောက်အဦတွေလှူဘာလှူညာလှူအများကြီးအလှူစာတုခေါ်ပါတယ်။ဒီအဆောက်အဦကိုပြန်လဲဆောက်လုပ်ဖို့ဘယ်သူမှလှူဒန်းခြင်းစိတ်လည်းမရှိကြဘူးလားမသိဘူး
။အဲဒါတော့အရင်တော့ဟိုတက်ကလူကထွက်တဲ့လူပေါ့ဗျာ။ဆိုရင်တော့ဒီစိတ်ရှိမှာပေါ့။ဥနုလက်တဲ့တုန်းကအကြောင်းသားပြဿနာဖြစ်ရင်ဥနုကလာပြီးတော့ဒီဝင်းတင်းတပင်ခမ်းမတီအောင်လာပြီးတော့မိန်ကုန်းပြောရဲတယ်။သမဂ္ဂထဲမှာဝင်ပြောရတယ်ဆက်သမဂ္ဂကသူတို့နေလာတဲ့သမဂ္ဂပေါ့ဗျာသူတို့တက်ကမခဲရင်အဲ့တော့ဘိုးချုပ်နေဝင်ကြတော့ဒီចောင်းသားဘဝမှာဟိုအရက်တောင်ငင်းလောင်မိမလိုက်လှုပ်လာတဲ့ပုံကိုဆိုတော့ဒါကြီးလက်ကြီးဆိုင်တာမဟုတ်ဘူးအဲ့တော့တက်ကတူလည်းတစ်နှစ်လောက်တက်ဘူးတော့ဒါတွေဘာဒီဘာမှတန်ဖိုးမထားဘူးပေါ့ဗျာဆိုတော့တန်ဖိုးထားတဲ့ပုံမှလည်းဘူတီတယ်ဗျာအဲ့တော့အရက်သားအဖွဲ့အစည်းဒီဒီမိုကရေစီသဘောတရားဒီသမဂ္ဂသဘောတရားဒီသဘောတရားတွေကိုတန်ဖိုးထားတဲ့စိတ်ဓာတ်ကလည်းရှိဖို့လိုတယ်ဒီသဘောတရားတွေကိုစံတမတ်ချက်တွေကိုဘာမှဒီ idealism ကိုတံပိုးမထားဘဲနဲ့အမိတ်နာခံရဲ့အကုန်လုံးပဲကလေးလူကြီးဖုန်ကြီးမကြအကုန်စမယ်ဆိုတဲ့စိတ်ဓာတ်ရှိတဲ့လူတွေကတော့ပြေလို့တယ်ဟဲ့ညာ
စပန်ဂျူလိုင်ဖြစ်ရတဲ့ပတ်သက်ပြီးတော့ဦးကျော်စန္ဒနဲ့ဦးအောင်ခင်တို့ဆွေးနွေးသုံးသပ်ထားတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာ နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အားကစားသတင်းလောကကြီးခဏပါ။တပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာ့ Quarter Final မှာ Belgium အသင်းကိုရှုံးပြီးပြိုင်ပွဲကထွက်လာရတဲ့ Brazil အသင်းရဲ့ပြိုင်ပွဲတွေကိုပေါ်ရဟမင်းကြီးဖရန်စစ်ကအားပေးနှစ်သိမ့်လိုက်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းခုတွင်ပိတ်မိခဲ့တဲ့လူငယ်ဘောလုံးအသင်းကိုအချိန်နှေးပေးရင်ကမ္ဘာဖလားဖိုင်နယ်ဖွဲကိုလာကြည့်ဖို့ဖိတ်ခေါ်ခြင်းတယ်လို့ FIFA ဥက္ကဋ္ဌ Infantino ကပြောလိုက်ပါတယ်။အီတလီနဲ့ Juventus ကိုယ်တော်မှ Gianluigi Buffon ကို PSG အသင်းကခေါ်ယူလိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကတော့ကမ္ဘာ့ဖလားဖိုင်နယ်ဆက်သွားပါပြီ။ရုရှားနိုင်ငံစိန့်ပီတာစဘာ့ကူမှာနေရာကလာခဲ့တဲ့ပထမဆီမီဖိုင်နယ်မှာတော့ပြင်သစ်ကဘယ်လ်ဂျန်ကိုတကူကုန်းရှိနဲ့နိုင်ရပြီးတော့ဖိုင်နယ်တက်သွားတာပါ။ပြင်သစ်အတွက်တလုံးသေးသောအနိုင်ဂိုးကိုတော့50မိနစ်မှာတောင်းကံဘောကနေတဆင့်နောက်တန်းလူအွန်တီတီကကောင်းတိုက်သွင်းခဲ့တာပါ။ဘယ်လ်ဂျန်ကခြေပါကိုရဖို့ကြိုးပမ်းခဲ့ပေမဲ့နောက်ပိုင်းမှာတော့နှစ်သင်းလုံးဂိုးမသွင်းနိုင်တော့ဘဲနဲ့နောက်ဆုံးမှာပြင်သစ်ကတကူကုန်းရှိနဲ့ဖိုင်နယ်တက်သွားခဲ့တာဖြစ်ပါတယ်။Alors son fine tête d'or on a pas d'habitude de venir ni bien des champs car
ce qui s'est passé aujourd'hui les matchs précédents voilà
Dis bois nain ga yo pi ga de bois ga yo chanou agaza no ma ri kaw lo nain na ba tu ro chi chu wa ma ba tu ro su su si si ne gaza ga lu ba chanou gaba flat fine ko tet me lu bdu ga tin le da ba me chanou tet nain yo ba bi da ko ati ma pi wa ma ba ကျွန်တော်တို့၄ရက်အချိန်ရပါတယ်မနေ့ဖန်ဘယ်သူနဲ့ပြည့်မလဲဆိုတာကိုစောင့်ကြည့်ရပါမယ်ကျွန်တော်တို့အနေနဲ့ဒီတစ်ခါပြီးခဲ့တဲ့နှစ်နှစ်ကလို့ဖိုင်နယ်မှာမရှုံးအောင်စွမ်းကုန်လုပ်သွားမှာပ
ါဒီဘက်မှာပြင်သစ်ကိုရှုံးပြီးဖိုင်နယ်နဲ့လွဲချော်သွားတဲ့ဘောဘယ်လ်ဂျန်နီးပြရောဘတ်တိုဘာတီနက်ပြောတာကတော
့ဒီတင်းရဲ့ခံစစ်ကိုကျွန်တော်တို့ချီးကျူးရမှာပါတချို့ရှေ့တန်းလူတွေပါနောက်ထပ်ဆင်းပြီးတော့ခံကစားခဲ့ကြပါတယ်ကျွန်တော်တို့အနေနဲ့ဂိုးရှိမှအပိုင်ဂိုးတွင်းခွင့်တွေတိတ်မရခဲ့သလိုလော်ရစ်လည်းကောင်းခဲ့ပါလေ။ကန်ဂျမာကလည်းကျွန်တော်တို့ဘက်မှမရှိခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့ကစားသမားတွေအတွက်တော့ဂုဏ်ယူမိပါလေ
။ဒီကနေ့မှာတော့အင်္ဂလန်နဲ့ခရိုအေးရှားတို့ဒုတိယဆီမီဖိုင်နယ်ကိုကစားကြမှာပါ။ခရိုအေးရှားနဲ့ပွဲပေါ်အင်္ဂလန်နီးပြဂါရက်ဆောက်ဂိတ်ကတော့
The age of the players, the improvement in the players.
ကစားသမားတွေရဲ့အတက်အရွယ်သူတို့ရဲ့တိုးတက်မှုသူတို့ပြင်းပြတဲ့စိတ်ဓာတ်တွေကတော့မြင်သာပါတယ်ကျွန်တော်တို့ကစားပုံအထူးသဖြင့် PR တွေအခက်အခဲတွေအောက်မှာရောက်နေတဲ့အချိန်အဲ့ဒီလိုအခြေအနေတွေအောက်မှာစိတ်ဓာတ်ကြက်ညက်ခံကစားခဲ့ကြတာကိုကျွန်တော်တို့ကျေနပ်ကုန်ပါတယ
်ဒီဘက်မှာနိုင်တဲ့အသင်းကတော့လာမယ့်တနင်္ဂနွေနေ့ဇူလိုင်လ15ရက်နေ့မှာပြင်သစ်အသင်းနဲ့မော်စကိုမြို့မှာဖိုင်နယ်ကစားရမှာဖြစ်ပြီးတော့ဆုံးတဲ့အသင်းကတော့ဇူလိုင်14ရက်နေ့မှာဘယ်လ်ဂျန်နဲ့စိန့်ပီတာစဘာ့ကမြို့မှာတတိယနေရာလူရောက်မှာဖြစ်ပါတယ်ခင်ဗျာကွာဖလာဘောလုံးပွဲ quarter final မှာ Belgium အသင်းကိုရှုံးနိုင်ပြီးပြိုင်ပွဲကနေထွက်လာရတဲ့ Brazil အသင်းရဲ့ပြိုင်ပွဲတွေကိုအိုဟမ်မင်းကြီး Francis ကအားပေးနှစ်သိမ့်လိုက်ပါတယ် Brazil အသင်းဟာအခုနှစ်ကွာဖလာမှာဘိုးဆွဲဖို့ရေပန်းစားခဲ့ပေမဲ့ quarter final မှာ Belgium ကို2ဂိုးတကုံးနဲ့ရှုံးပြီးတော့ထွက်ခဲ့ရတာပါပြီးခဲ့တဲ့တနင်္ဂနွေနေ့က St. Petersburg မှာလုပ်ခဲ့တဲ့ဝက်ပြူစုတောင်းပွဲအတွင်းမှာတော့ Brazil လန်တွေဝေယမ်းနေတာကိုတွေ့ခဲ့ရပြီးတဲ့နောက်ပေါ်ရမင်းကြီးကပဇောပြိသက်တွေကိုစိတ်မပြတ်ဖို့နဲ့နောက်ထပ်အခွင့်အရေးတွေရအောင်မှာဖြစ်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ ထိုင်းနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းထိုင်းကူထဲမှာပိတ်မိနေတဲ့လူငယ်ဘောလုံးအသင်းကိုအခြေအနေပေးမယ်ဆိုရင်မော်စကိုမြို့မှာလာမယ့်တနင်္ဂနွေနေ့ကျရင်ကျင်းပမယ့်2018ကမ္ဘာဖလားဖိုင်နယ်ပွဲကိုလာကြည့်ဖို့ဖိတ်ခေါ်ခြင်းလေလို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ဒီကကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဒီယန်နီအင်ဖန်တီနိုကပြီးခဲ့တဲ့ကြာသပတေးနေ့ကထိုင်းဘောလုံးအဖွဲ့ချုပ်ကိုစာရေးသားပေးပို့ပြီးတော့အဲ့လိုပြောကြားခဲ့တာပါအခုခါမှာတော့ဒီလူငယ်ဘောလုံးသမား12ယောက်နဲ့ညီပြတို့ကိုထိုင်းအာဏာပိုင်နေနဲ့နိုင်ငံတကာကြွညင်သူတွေကကယ်ထုတ်ခဲ့ကြပြီးသူတို့ကိုကျန်းမာရေးဆိုင်ရာဆေးဝါးကုသမှုတွေလှုပ်ဆောင်ပေးနေကြပါတယ်ဘောလုံးသမားအပြောင်းရွှေ့သတင်းတွေမှာတော့ Juventus အသင်းကရိုနယ်ဒိုကိုဝယ်လိုက်ပါပြီလက်ရှိ FIFA ကမ္ဘာအကောင်းဆုံးဘောလုံးသမားခရစ်စတီယာနိုရိုနယ်ဒိုကို Juventus အသင်းကပေါင်99တန်း Euro 112တန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်။ရိုနယ်ဒိုဟာ2009ခုနှစ်က Real အသင်းကိုကမ္ဘာစံချိန်တင်ပြောင်းရွှေ့ပြီးပေါင်တန်း80နဲ့ Man U အသင်းကနေပြောင်းသွားခဲ့တာပါ။ Real မှာ9နှစ်ကြာကစားခဲ့ပြီးတော့သူဟာ Champions League ဖလား၄ချိန်အနိုင်ရခဲ့ပါတယ်ခင်ဗျာ။
ယူဗန်နက်စ်ကရိုနယ်ဒိုကိုခေါ်လိုက်တယ်လို့လီဗာပူးမှာကစားနေတဲ့ဂျာမနီကွင်းလယ်ကစားသမားအမ်ရီချန်ကိုလည်း၄နှစ်စာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ဒါကြောင့်အခုလာမဲ့ဘောလုံးရာသီမှာတော့ယူဗန်နက်စ်အသင်းကိုစောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။အီတလီနဲ့ယူဗန်နက်စ်ကိုသမားဂျန်လူဂျီဘူဖောင်ကိုပြင်သစ်နိုင်ငံက PSG အသင်းကခေါ်လိုက်ပြီဖြစ်ပါတယ်။အသက်40ရှိဖြစ်တဲ့ဘူဖောင်ကို PSG အသင်းကတစ်နှစ်စာချုပ်ထုတ်လိုက်တာဖြစ်တယ်ဆိုပြီးဇူလိုင်လ6ရက်နေ့ကကြေညာခဲ့ပါတယ်။ဘူဖောင်ဟာအစောပိုင်းတုန်းကတော့ဒီနှစ်ကမ္ဘာဖလားအပီးမှာဘောလုံးကစားတာကနေအားယူဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ကံမကောင်းစွာနဲ့ပဲအီတလီအသင်းဟာခြေစစ်ပွဲပလေးအော့ဖ်မှာဆွီဒင်ကိုရှုံးပြီးတော့အခုနှစ်ကမ္ဘာဖလားကိုခြေစစ်ပွဲမအောင်ခဲ့တာပါ။ဘူဖောင်ဟာဂျူဗန်တက်စ်အသင်းနဲ့အတူစီးရီးဖလားကို6ချိန်ရခဲ့ပြီးတော့အီတလီနဲ့အတူလည်း2006ကမ္ဘာဖလားကိုအနိုင်ရခဲ့တာဖြစ်ပါတယ်။သူဟာပါမားကနေယူဗန်တက်စ်ကို2001မှာရောင်းခဲ့ပြီးတော့ယူဗန်တက်စ်အသင်းနဲ့18နှစ်ကြာကစားခဲ့တာပါ။ဒါပေမဲ့ကြီးတွေကိုငွေအများများပေးပြီးခေါ်နေတဲ့ PSG အနေနဲ့အခုတခါဂိုးသမားနေရာမှာဘူပေါင်းကိုခေါ်နိုင်လိုက်တဲ့အတွက်သူတို့လိုချင်နေတဲ့ထိပ်တန်းဂိုးသမားတယောက်ကိုလည်းရလိုက်တာဖြစ်ပါတယ်ခင်ဗျာ။ဒါပြင်အာဆနော်အသင်းကတော့ဦးခွေးကွင်းလယ်လူတိုရဲရာကိုအီတလီနိုင်ငံဆမ်ဒိုရီယာအသင်းစီကနေပေါင28တန်းနဲ့ဝယ်လိုက်ပါတယ်။ဝက်ဆမ်အသင်းကတော့အာဆနော်အသင်းမှာကစားနေတဲ့အင်္ဂလန်ကွင်းလယ်လူဂျက်ဝဲလ်ရှားကိုခေါ်ယူလိုက်ပါတယ်။ဝက်ဆမ်ကအာဆနယ်ကိုပေါင်18တန်းလောက်ပေးရဖို့ရှိပြီးတော့3နှစ်စာချုပ်ချုပ်ဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။ချိန်ထဲမှာပဲပရီးမီးယားလိဂ်ချန်ပီယံမန်စီးတီးအသင်းကလည်းလက်စတာစီးတီးမှာကစားနေတဲ့အယ်ဂျီးရီးယားတိုက်စစ်မှုရီယက်မာရက်ကိုအသင်းရဲ့စံချိန်ပြန်ပြောင်းရွှေ့ကြီးပေါင်တန်း60နဲ့ဝယ်လိုက်ပြီဖြစ်ပါတယ်။မန်စီးတီးကမာရက်ကို9နှစ်စာချုပ်ချုပ်ဆိုခဲ့တာလည်းဖြစ်ပါတယ်။မာရက်ဆောင်လက်စတာအတွက်169ပွဲကစားပြီးတော့48ဂိုးသင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်သွားတာပါရှင်။မနက်ဖြန်ကြာတာပြင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒါအပြင် POA ကနေအခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နဲ့17:00အထိအစအဆုံးပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်။အခုတော့ကြာနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦ
း။မြောက်လန်ဒိစာရုပ်ဖွဲ့နေတို့ရဲ့ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့ကနှစ်ပတ်လည်ထိပ်သီးဆင်းနွေးပွဲအစမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကအချမ်းသာဆုံးဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံဟာရုရှားရဲ့အကြက်ကန်ခံနေရတယ်ဆိုပြီးလူသိရှင်ကြားဝေဖန်လိုက်ပါတယ်။ရုရှားစွမ်းအင်ကုမ္ပဏီ Gazprom ကဂျာမနီရေပိုင်နက်ကိုဖျက်ပြီးတန်းဝေပိုင်လိုင်းဖောက်လုံမဲ့စီစဉ်ကိုလက်ခံခဲ့တဲ့အပေါ်နေတိုတွင်းရင်းမှုချုပ် Jens Stoltenberg နဲ့ဒီနေ့မနေ့မျက်စာစာချိန်မှာပဲသမ္မတထရန့်ကဝေဖန်လိုက်တာပါ။ရုရှားဂျာမနီနိုင်ငံကရုရှားကိုနှစ်စဉ်ဒေါ်လာတန်ပေါင်းထောင်ချီပေးနေရပြီးကိုသတိထားမဲ့တိုင်းပြည်တစ်ခုကနေစွန့်ရင်ဝယ်ယူနေရတာကိုထောက်ပြပြီးနေတိုးဖွဲ့ရဲ့ရည်ရည်ချက်ပေါ်မှာလည်းသမ္မတထရန့်ကမေးခွန်းထုတ်ခဲ့တာပါ။ဒေါ်လာဘီလီယံနေရာတန်မှုရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်ဆယ်ရာခိုင်နှုန်းတိုးမြင့်ကောက်ခံမှုအမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကဆုံးဖြတ်လိုက်တဲ့ပေါ်လက်တုံပြန်သွားမယ့်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်တဲ့ကြောင်းကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားကုန်သွယ်ရေးစစ်ပွဲကြီးထွားလာမယ့်အရေးအယံတွေလည်းထွက်ပေါ်လာနေပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့လက်တုံပြန်သွားမှာဖြစ်တဲ့အကြောင်းလေးတရုတ်ကုသရေးရောင်းဝယ်ဝန်ကြီးဌာနကဒီနေ့ပဲချက်ချင်းဆိုသလိုတုံ့ပြန်ပြောဆိုလိုက်တာပါ။အာဖဂန်နိုင်ငံရှိဝင်းကပညာရေးဌာနရုံးငန်းတစ်ခုကိုလက်နက်ပြည့်စုံခိုင်ဆောင်ထားတဲ့အထူးကံဘုံခွဲသမားနှုတ်ဝင်ရောက်စီးနင်းတက်ခဲ့ရာကလူ12ဦးထပ်မံတည်ဆုံသွားပါတယ်။အာဖဂန်ရှိပိုင်းနန်ကာပြည်နယ်မြို့တော်ဂျနလာဘတ်ကရုံးငန်းမှာရှိနေကြတဲ့ဝန်ထမ်းတွေဒလက်ဆက်တက်ခဲ့ခံရတဲ့အကြောင်းလေးကိုယ်တိုင်တွေ့ဆုံကြပြောပါတယ်။တက်ခဲ့မှုကြောင့်နောက်ထပ်18ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းပြည်နယ်အစိုးရပြောခွင့်ရအတူလာခိုချာနီက VOE ကိုပြောပါတယ်။ထိုင်းနိုင်ငံကလိုင်ကူတစ်ခုထဲမှာပိတ်မိနေခဲ့ရာကပြန်လည်လွတ်မြောက်လာတဲ့လူငယ်ပေါ်လုံးအသင်းဝင်တွေဟာကိုလေးရင်ရောချာနေပေမဲ့ရေဘီယာကျမ်းမာရေးချင်းတွေကောင်းမွန်တဲ့အကြောင်းအစိုးရတာဝန်ရှိသူတယောက်ကပြောဆိုလိုက်ပါတယ်။ချင်းတိုင်းမျိုးကစေယုံမှာကုသမှုခံယူနေရပြီးလလန်ဆန်နဆန်တွေ့ရတဲ့လူငယ်တွေရဲ့ထပ်ပုံတွေကိုလည်းအားလုံးကိုကတင်နိုင်ငံပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲထုတ်ပြန်ပြသခဲ့တာပါ။စေကုသမှုခံယူနေတဲ့လူငယ်ပေါ်လုံးသမားတွေကိုမိဘတွေကမှန်ပြတင်းကနေချိန်နေတဲ့ပုံတွေကိုလည်းပြသခဲ့ကြပါတယ်။ကလေးတွေကတော့ရောဂါကူးစက်မှုမဖြစ်အောင်ကြိုတင်ကောက်ကလေးအနေနဲ့မိဘတွေနဲ့တိစုံမှုမပေးဘဲဆက်လက်ပြီးတီးခြားခွဲထားခဲ့တာပါ။ပေါ်လုံးသမားလူငယ်တွေဟာကိုလေးချိန်လေးပေါင်ကျော်လောက်ကျသွားခဲ့တဲ့အကြောင်းလဲထိုင်းကျမ်းမာရေးအရာရှိတုံချိုင်းလောက်ဝီလိုက်ရထနာပုံကဒင်းတောက်တွေကိုဒီကနေ့ပဲပြောခဲ့တာပါ။ဆစ်ရှိအချက်ပိတ်မိနေတဲ့လူငယ်ပေါ်လုံးအသင်းဝင်တွေကိုတော့ပြည့်ပြည့်ချာစစ်တိုက်ရင်ကုန်သမားတွေကကယ်ဆယ်ခဲ့ကြတာပါ။
တရင်ချင်းချက်ကိုကွန်လင်းကျင်းညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နာကတော့ Miguel Dubensky ဖြစ်ပါတယ် VOA American အတန်ရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ24 kHz 1.33 ရလိုင်းတိုမီတာ32 kHz 9.35 နဲ့လိုင်းတိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန္ဒလောပါ
This program has come to you from the Voice of America, Washington. Welcome to the